Welcome to the Voice of America in Burmese.
ပြန်ပောင်းကင်းဝေးတဲ့ညတညဖြစ်ပါစီခင်ဗျာအမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2021ခုနှစ်အောက်တိုဘာ16ရက်သနေ့နေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190လို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါပြန်ကင်းကြပါစီခင်ဗျာဒီနေ့ညတင်းတွေထဲမှာစစ်ကောင်စီခေါင်းဆောင်ကိုအာဆီယံထိပ်သီးအစည်းအဝေးမဖိတ်ဖဲနိုင်ငံရေးပိုင်းကမဟုတ်သူတူကိုဖိတ်မယ်လို့အာဆီယံဥက္ကဋ္ဌကတရားဝင်ကြေညာလိုက်တာမြန်မာအပါဝင်လူ့ကမြေကိစ္စတွေကိုနှုတ်ဆက်မနေဘူးအမေရိကန်သမ္မတကသတိပေးလိုက်တာအမေရိကန်သတင်းသမားဒန်နီဖန်စတောက်ကိုဆီယနာမသိငင်ကသူလုပ်ခဲ့တဲ့မြန်မာနောင်သတင်းဌာနနဲ့ဆက်ဆက်ပြီးတရားစွဲထားတာအပါအဝင်မြန်မာဒေတာတို့နဲ့နိုင်ငံတကာသတင်းတွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြပါမယ
်ဟုတ်ကဲ့ပါသတင်းနေ့အပီနာဆင်ရမယ်ထဲမှာတော့ဒီအခုဒီဖန်လောင်းဒန်းငွေရှော့ချဖို့အတွက်ကဘာတော်မှာနီးပညာတွေနဲ့ကြိုးပမ်းနေတဲ့အကြောင်းသတင်းလောတပုတ်အပါအဝင်မြန်မာနိုင်ငံတော်ကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်မှာတော့
ရောဂါလည်းပြန်မကြောက်တဲ့ဘူးသူကဒီမှာရောအင်းပေါင်းမထဲလို့မြရတဲ့ဘူးကလားလားဒီကားတဲ့ပိတ
်ကိုခိုင်စစ်ဘေးရှောင်စခန်းမှာတင်းရှောင်နေတဲ့တော့ခွန်ကြာပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြန်ဒီအစီအစဉ်ဒုတိယပိုင်းမှာတော့စနေညပိုင်းသကဝိုင်းအစီအစဉ်နဲ့အတူအစီအစဉ်အသစ်တစ်ခုဖြစ်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်အသစ်ကိုလည်းနှားဆင်ရဖို့ရှိပါတယ်။ဒီကြောင်းနေမတင်ဆက်ခင်အခုနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးထမောင်သန်းတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
။အော်တိုဘလာနောက်ဆုံးမှတ်မှာကျင်းပဖို့အစီအစဉ်ထားတဲ့အရှေ့တောင်ရှာနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးအတွက်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကိုဖိတ်ကြားမှာမဟုတ်ဘဲနိုင်ငံရေးကဏ္ဍကမဟုတ်တဲ့ကိုယ်စားလှယ်တူကိုဖိတ်ကြားမယ်လို့အာဆီယံရဲ့လက်ရှိအလဲကြားဥက္ကဋ္ဌလူနိုင်နိုင်ငံရဲ့ဒီနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တောက်ကြာနေနှောင်းမိုင်းကလုတ်ခဲ့တဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့ရေးပေါ်အစည်းအဝေးအတွင်အဲ့လိုဆုံးဖြတ်ခဲ့တာကိုအာဆီယံဥက္ကဋ္ဌကဒီကနေ့တရားဝင်ထုတ်ပြန်ကြေညာတာပါ။ဒေတာရင်းလုံခြုံရေးနဲ့စီးပင်းစည်းကမ်းအခြေခံအဖွဲ့အစည်းတစ်ခုအဖြစ်အာဆီယံရဲ့ညီညွတ်မှုယုံကြည်ကိုးစားခံရမှုနဲ့အရေးပါမှုတို့အပေါ်မြမအကျက်အတဲကရိုက်ခက်လာတာနဲ့ပတ်သက်ပြီးအာဆီယံဝန်ကြီးတွေစိုးရိမ်ကြတယ်လို့အာဆီယံဥက္ကဋ္ဌရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။မြမအကြီးအာဆီယံအထူးတန်တမန်ကိုသက်ဆိုင်သူအားလုံးနဲ့ပြုတ်ခွင့်ပေးရမယ်လို့လည်းတောင်းဆိုထားပါတယ်။အော်တိုဘလာ26ရက်နေ့ကနေ28ရက်နေ့အထိအွန်လိုင်းကနေကျင်းပမယ်အာဆီယံထိပ်သီးအစည်းအဝေးတက်ခွင့်ပေးဖို့ဂျာကာလာအမှုသားညီညွတ်ရေးအစိုးရ NUG ကလည်းပန်ကြားထားတယ်လို့အာဆီယံဥက္ကဋ္ဌထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးအာဆီယံနိုင်ငံကြီးဝန်ကြီးတွေအားလုံးကြားမှာတူညီတဲ့သဘောထားမရတဲ့အတွက်နိုင်ငံရေးပိုင်းကကိုယ်စားလှယ်တူကိုအစည်းအဝေးဖိတ်မယ်အစားနိုင်ငံရေးပိုင်းကမဟုတ်သူတူကိုဖိတ်ဖို့ဆုံးဖြတ်ခဲ့တာလို့အာဆီယံဥက္ကဋ္ဌထုတ်ပြန်ချက်မှာပါရှိပါတယ်။ဒါပေမဲ့လည်းဘယ်သူကိုဖိတ်မယ်ဆိုတော့အတိအကျပြောမထားပါဘူး။မြမအချက်တဲကိုဖြည့်ရှင်းတာမှာဂျင်းနက်ဖွဲ့မရှိဘဲဒိုးတက်မှုတိတ်ကိုနယ်လွန်းနေတာမို့အာဆီယံရဲ့ဂုဏ်သိက္ခာကိုထိန်းသိမ်းရေးခက်ခဲပေမဲ့လို့ကိုလို့ရမယ်ဆုံးဖြတ်ချက်ကိုချခဲ့ကြတာပါလို့စင်ကာပူနိုင်ငံရေးဌာနထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အာဆီယံထိပ်သီးအစည်းအဝေးနဲ့အတူကျင်းပဖို့ရှိတဲ့ဆက်ဆက်အစည်းအဝေးတွေကိုတက်မဲ့ထဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်လည်းပါဝင်ပါတယ်
။မြမအရေးအပါဝင်နိုင်ငံတကာလူခွင့်ရေးချိုးဖောက်မှုတွေမှာခက်မစိတ်နေတာဟာကြံရပါဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။အမေရိကန်နိုင်ငံကွန်နက်တီကတ်တက္ကသိုလ်ကလူခွင့်ရေးဌာနမှာသမ္မတဂျိုးဘိုင်ဒန်ကတောက်ချတဲ့ကမင်ကွန်းပြောကြားရေးအခုလိုပြောလိုက်တာဖြစ်ပါတယ်။တရုတ်အီသီယိုးပီးယားပါဝင်ကမ္ဘာတဝန်းလူခွင့်ရေးချိုးဖောက်မှုအကြောင်းသမ္မတဘိုင်ဒန်ကပြောကြားရင်းမြန်မာနိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုကိုလည်းထည့်သွင်းပြောဆိုခဲ့တာပါ။နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံဟာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့တရားရင်ဆိုင်နေရပြီးနိုင်ငံတကာရာဇဝတ်ခုံရုံးရုံးဖွဲ့ကလည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တပ်မတော်ခေါင်းဆောင်အချို့ပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့စုံစမ်းစစ်ဆေးနေပါတယ်။ကုလသမဂ္ဂကလည်း IMM လို့အင်္ဂလိပ်လိုအတူအဖြစ်လူသိများတဲ့စုံစမ်းစစ်ဆေးရေးအဖွဲ့တစ်ဖွဲ့နဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းနေပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေဟာလူသားတုတရလုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့အကျုံးဝင်နိုင်တယ်လို့လဲကုလသမဂ္ဂလူခွင့်ရေးကောင်စီကပြောထားတာပါ။2019မှာသမ္မတထရမ့်ဆိုတာကလူခွင့်ရေးကောင်စီကထွက်ခဲ့ပြီးသမ္မတဘိုင်ဒန်လက်ထက်မှာအမေရိကန်ကကြာသပတေးနေ့မှာပြန်လည်ဝင်ရောက်ခဲ့ပါတယ်။အမေရိကန်ရဲ့ပန်းနိုင်တွေကရှင်းပါတယ်။လူခွင့်ရေးခုကကာကွယ်သူတွေနဲ့အတူရပ်တည်ပြီးလူခွင့်ရေးချိုးဖောက်မှုတွေမတော်မတရားလုပ်တာတွေကိုစန့်ကျင်သွားမှာဖြစ်ပါတယ်။သုံးလို့ရသမျှနီလန်တိုင်းကိုအသုံးပြုမယ်လို့လဲကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်လင်ဒါသောမတ်ဂရင်းဖီးကပြောကြားသွားပါတယ
်စစ်ကောင်စီကဖမ်းထားတာ9လနီးပါးရှိပြီဖြစ်တဲ့အမေရိကန်သတင်းသမားဒန်နီဖန်စတာဟာ အရင်ကသူလုပ်ခဲ့ဘူးတဲ့မြန်မာနောင်သတင်းဌာနရဲ့သတင်းဖော်ပြမှုတွေနဲ့ဆက်ဆက်ပြီးတရားစွဲဆိုခံထားရတာဖြစ်တဲ့အကြောင်းသူ့ရဲ့ရှင်းလင်းကပြောတယ်လို့ AB သတင်းတပုတ်မှာရေးထားပါတယ်။ဒနီဖန်စတာဟာမြန်မာနောင်မှာ2020ခုနှစ်ဇူလိုင်လအထိသတင်းတောက်နဲ့ copy editor အဖြစ်လုပ်ခိုင်ခဲ့ပြီးတော့ဩဂုတ်လကစပြီး Frontier မြန်မာသတင်းဌာနမှာအမှုဆောင် editor အဖြစ်ပြောင်းရွှေ့လုပ်ခိုင်ခဲ့တာပါ။မြန်မာနောင်သတင်းဌာနဟာလူငန်းလိုင်စင်ရုပ်သိမ်းခံပြီးရပြီးတဲ့နောက်မှာကိုဆရာနာသိမှုစန့်ကျင်တဲ့အဖွဲ့အစည်းတွေရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးဆက်ပြီးရေးသားဖော်ပြနေတယ်လို့တောက်ကြနေရုံးချိန်မှာတရားသူကြီးကဒန်နီဖန်စတာကိုပြောခဲ့တဲ့အကြောင်းရှင်းနေဖြစ်သူဦးတန်းစောအောင်က VOE ကိုပြောပါတယ် AP ကိုပြောပါတယ်မြန်မာနောင်ရဲ့တရင်ရေးသားဖော်ပြချက်တွေအတွက်အေဒါချုပ်ဖြစ်သူကိုဆွေဝင်းနဲ့အတူဖန်စတာကိုတရားစွဲဆိုထားတဲ့အကြောင်းလည်းတရားသူကြီးကပြောပါတယ် Frontier မြန်မာရဲ့အေဒါချုပ် Thomas Kane ကဒန်နီဟာ2020ခုနှစ်မတ်လအထိမြန်မာနောင်မှာလုပ်နေခဲ့တယ်လို့ပြည်လူဘက်ကစွပ်စွဲတာစိတ်ပျက်စရာပါတကယ်တမ်းကသူဟာအဲ့ဒီအချိန်မတိုင်ခင်ခုနလကြာကလေးကအဲ့ဒီကနေထွက်ပြီး Frontier မှာလုပ်နေပါပြီလို့တောက်ကြနေကပဲစာနဲ့ပြောခဲ့ပါတယ်။ Danny Fenster ဘောပုံမှန်905ကာကြီးပုံမှန်စက်ခွန်တစ်တူနဲ့တရားစွဲထားပြီးတော့ပုံမှန်နှစ်ခုလုံးကိုကျူးလွန်တယ်လို့တရားရုံးကဆုံးဖြတ်ရင်ထောင်နဲ့9နှစ်ကနေ6နှစ်ထိချမှတ်ခံရနိုင်ပါတယ်။သူ့ကိုအာမခံပေးဖို့အတွက်လျှောက်ထားတဲ့ပုံနံပါတ်စလုံးကလျှောက်လိုက်ချက်ပေးထားပြီးအော်တိုဘာလ29ရက်နေ့ရုံးချိန်မှာဆုံးဖြတ်မယ်လို့ခန့်မှန်းထားကြောင်းတရားလွှတ်တော်ရှင်းနေဦးတန်းစောအောင်ကပြောပါတယ်။ Fenster ရဲ့ကျမ်းမာရေးကောင်းတယ်လို့လည်းသူကပြောပါတယ်။
ကျမ္ဘာရေးဝန်ကြီးဌာနတာဝန်ရှိသူတူဦးရဲ့လူမှုစာမျက်နှာအရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ 18,125 ယောက်ရှိခဲ့ပြီးပိုးတွေ့သူ 1,105 ဦးရှိပါတယ်။ပိုးတွေ့ရာခိုင်နှုန်း 6.6 ရာခိုင်နှုန်းမှာသေဆုံးသွားသူ 32 ယောက်ရှိပါတယ်။ဒီကနေ့ထိဆိုရင်တရားဝင်စီးရင်အရပိုးတွေ့သူစုစုပေါင်း 48,651 ယောက်ရှိနေပါပြီ။လူမှုကူညီစောင့်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကဒါတဲ့များနိုင်ရာရှိတယ်လို့ပြောကြပါတယ်။ကိုဗစ်ကာကွယ်ဆေးကိုတလုံးနဲ့တလုံးချားထိုးချိန်အချိန်ဆွဲလိုက်တာကြောင့်ကိုဗစ်ဗိုင်းရပ်စ်ဟာဆေးပြီးသွားနိုင်တယ်လို့ကနေဒါနိုင်ငံကျူဘက်ပြည်နယ်လူမှုကျန်းမာရေးဌာနနဲ့ British Columbia ပြည်နယ်ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC တို့ကပြောလိုက်ပါတယ်။ Pfizer, Moderna နဲ့ AstraZeneca ကာကွယ်ဆေးတွေကိုဆေးနှလုံးကြားမှာ21ရက်ကနေ28ရက်ချားဖို့ပြောခဲ့ပေမဲ့ကနေဒါဆိုးရွားက6ပတ်ထိချားခဲ့တာပါ။ကညာနိုင်ငံမှာတော့ကိုဗစ်ကာလစီးပွားရေးခက်ခဲကြောင့်တရားမဝင်ငါးဖမ်းသူတွေများလာနေတာကြောင့်ငါးရည်အတွက်ကြာဆဲလာနေတဲ့အကြောင်းတစ်ခုဖြစ်လာကြောင်းကညာပင်လယ်ရေကြောင်းနဲ့ငါးလုံငန်းသူတွေနှဖွဲ့ကပြောပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 938ညလိုက်ထိုမီတာ32 kHz 9309ညလိုက်ထိုမီတာ57 kHz 5885တို့ပြင်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေစနေညဘက်တိုင်းတွေကိုဆက်ပြီးပြောပြနေပါတယ်။အာဖဂန်နစ္စတန်တောင်ပိုင်းကန်ဒါဟာမြို့ကရှီးယားမွတ်စလင်ပြည်တစ်ခုမှာတောက်ကြနေကအဓိကံဘုံခွဲသူတွေကြောင့်48ယောက်ထက်မနည်းသေဆုံးပြီးအယောက်80ကျော်တန်းရာသွားတယ်လို့တာလီဘန်တာဝန်ရှိသူတူကပြောပါတယ်။ဘုံခွဲသမား2ယောက်ကနေ4ယောက်အထိအသေးခံဘုံခွဲခဲ့ကြတာလို့မျက်မြင်တွေကပြောပါတယ်။ဗလီထဲမှာရှိနေခဲ့တယ်လို့ပြောတဲ့မျက်မြင်တူကဗလီထဲမှာပေါက်ကွဲသံ2ချက်အပြင်မှာ2ချက်ကြားခဲ့ရတယ်လို့ပြောပါတယ်။ဗလီလုံခြုံရေးအကြီးအကဲဖြစ်တဲ့ဒုတိယမျက်မြင်မူဒေါ်ဇာကလည်းဝင်ပေါက်အပြင်ဘက်မှာတိုက်ခိုက်သူတူဗလီထဲမှာတိုက်ခိုက်သူတူကိုတွေ့ခဲ့ရတယ်လို့ AP သတင်းဌာနကပြောပါတယ်။သုံးရောင်မြောက်တက်ခဲ့သူကိုလူလုံရေးတွေကဗလီအပြင်ဘက်မှာပြစ်ခတ်ခဲ့တယ်လို့မူဒါဆာကဆိုပါတယ်။ဗလီကဘာသာရေးဆရာဆာဒါမူဟမက်ဇိုင်ဒီကဗလီအပြင်ဘက်မှာတက်ခဲ့သူ2ယောက်အတွင်းမှာ2ယောက်ရှိခဲ့တယ်လို့ပြောတဲ့အကြောင်း Riders သတင်းဌာနကရေးပါတယ်။ဒီတက်ခဲ့မှုရဲ့လက်သေးအဖြစ်ခရစန်ပြည်နယ် IS အဖွဲ့ကကြေညာပြီးအသေးခံဘုံခွဲသူ2ဦးကတက်ခဲ့ခဲ့တယ်လို့အဖွဲ့ရဲ့ Telegram လူမှုဆက်သွယ်ရေးမီဒီယာမှာရေးထားပါတယ
်။ကျုပ်ကအာဖဂန်နစ္စတန်မှာယင်းနှင်းပြုံနာမှာကိုအမေရိကန်တာဝန်ရှိသူတွေကတန်ရာရှိနေကြပါတယ်။အာဖဂန်နစ္စတန်ရဲ့အနာဂတ်မှာတရုတ်ရဲ့ဩဇာပုံပြန့်လာမှာတဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိုအမေရိကန်ကပုံပြီးအလေးထားပါတယ်လို့အင်ဂျီရောပြောရေးဆိုခွင့်ရှိသူဂျန်ဆာကီကတောက်ချတဲ့ကပြောပါတယ်လူတော်ကိုလူတဲ့သူတွေစီအကူအညီတွေရောက်ဖို့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုနိုင်ငံတကာနဲ့အတူအလုပ်လုပ်နေတဲ့အကြောင်း VOA ရဲ့အမေကိုသူကဖြေချသွားတာပါဝစ်ဆန်စင်တာရဲ့အာရှအစီအစဉ်ဒုတိယညွှန်ကြားရေးမှူးမိုက်ကယ်ကူဂမန်ကတော့အမေရိကန်ဟာအာဖဂန်နစ္စတန်ထက်ကမ္ဘာတနေရာရာအထူးသဖြင့်အာရှပစိဖိတ်ဒေသကအင်အားကြီးပါဝါရှင်ပြိုင်မှုကိုပိုပြီးအာရုံစိုက်လာတယ်လို့သုံးသပ်ပါတယ်။တရုတ်ကထောင်ပေါင်းများစွာရင်းနှီးမြှုပ်နှံမှုအပြန်အလှန်အဖြစ်ပြုတ်လုံသမားတွေနဲ့ပိုင်ဆိုင်မှုတွေရဲ့လုံခြုံရေးကိုအာဖဂန်နစ္စတန်ကအမခါကြောင့်တာလီဘန်ပြောရေးဆိုခွင့်ရှိသူဇဘီဟူလာမူဂျာဟစ်က VOA ကိုကပူးမြုပ်မှာဒီပတ်စောပိုင်းကပြောခဲ့ပါတယ်။
Johnson & Johnson Company ထို့ တလုံး နဲ့ ထိုးရတဲ့ COVID-19 ရောဂါ ကာကွယ် ဆေး ထိုးထားပြီးသူတွေ ဒုတိယ တလုံး ထပ် ထိုးဖို့ American အစားအစာ နဲ့ စီးပွား ကုလသမဂ္ဂ ဌာန FDA က ခွင့်ပြုရေး FDA ရဲ့ အကြံပေး အဖွဲ့က ထောက်ခံ တင်ပြထားပါတယ် J&J ရဲ့ တလုံး နဲ့ ထိုးရတဲ့ ကာကွယ် ဆေး ထိုးထားသူတွေ ဟာ နှလုံး ထိုးရတဲ့ Pfizer နဲ့ Moderna ကာကွယ် ဆေး တွေ ထိုးထားသူတွေ လောက် အကာအကွယ် ရပါမလား ဆိုတာ စိုးရိမ်မွဲ ရှိတဲ့အကြောင်း FDA အကြံပေး တွေက တောက်ကြနေမှာ ပြောပါတယ် Pfizer ကာကွယ် ဆေး ထိုးထားတဲ့ တကြီးပိုင်း နေသာမကCOVID-19 ရောဂါကူးစက်နိုင်ခြေရှိတဲ့ အရွယ်ရောက်ပြီးသူတွေပါ အားဖြင့်ကာကွယ်ဆေးတတိယ တလုံး ထပ်ထိုးဖို့ ပြီးခဲ့တဲ့လကပဲ FDA ကခွင့်ပြုခဲ့ပါတယ် Moderna ကာကွယ်ဆေးကိုလည်း ဆေးပမာဏ လျှော်ပြီး အလားတူ တတိယ တလုံး ထပ်ထိုးဖို့ FDA အကြံပေးအဖွဲ့က ကြာသပတေးနေ့မှာ ထောက်ခံတင်ပြထားပါတယ် တလုံး ထိုးရတဲ့ COVID-19 ကာကွယ်ဆေးတွေထဲမှာ American ကအတည်ပြုထားတာ Johnson & Johnson ကာကွယ်ဆေးပဲ ရှိပါတယ် အစောပိုင်းကတော့ ဆေးအနိုင်တင်တယောက်မှု မြန်တဲ့ပေါ် ကြီးကျူးခဲ့ကြပေမဲ့ နောက်ပိုင်းမှာတော့ ခြားခြားပါးပါးသွေးခဲတဲ့ ဖြစ်တဲ့ကုနဲ့ အာယုံကျော်ရောဂါတမျိုးဖြစ်စေသလား ဆိုတဲ့ပေါ် စိုးရိမ်ချက်တွေထွက်ခဲ့ပါတယ် American မှာကာကွယ်ဆေးအပြည့်ထိုးပေးသူ 188 တန်းနဲ့ Johnson & Johnson ကာကွယ်ဆေးထိုးထားသူက 15 တန်းလောက်ပဲ ရှိပါတယ်
Indonesia နိုင်ငံ Bali ကျွန်းမှာ စနေနေ့က အသင်းအင်အားရှိတဲ့ မြင်းကလေးလှုပ်ခဲ့တာကြောင့် လူ အနည်းဆုံး 3 ယောက် သေဆုံးပြီး $8 ပျက်စီးသွားပါတယ် အနည်းဆုံး 9 ယောက် ခေါင်းမှာ ထိခိုက် ဒါမှမဟုတ် အယိုး ကျိုးခဲ့ကြပါတယ် ငရင်က အယုံတက်ပြီးလေးမှာ လှုပ်ခဲ့ပြီး လူတွေက အိမ်တွေထဲက ထွက်ပြေးခဲ့ကြပါတယ် ဘာဒီကျွေးရဲ့ခီးသွားလုံကောင်းကိုကြာတာပရင်းနေကပြန်ဖွင့်ပြီးရပ်ပိုင်းတွင်မှာအခုလိုကြုံရတာပါခီးသွားလုံကောင်းကိုဖွင့်နေပြီးတဲ့နောက်ငရင်က
အနက်ကတရားခုနဆက်လေးမိုင်ရှိပါတယ်။ဒီဘက်ဖောင်ဝါရှင်တန်ဒီဘွိုင်းစ်အော့အမေရိကန်ဗီအိုအေ။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတမောင်သန်းတို့ကြီးညာပေးတော့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့သဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းလော်တစ်ပုဒ်ကိုပြောပြပေးကြပါမယ်။ ကဘာကြီးမန်ဂျက်တွေပြင့်ပြီးအောင်ဆောင်ရွက်ပေးနိုင်တယ်ဆိုတဲ့နှီးပညာသစ်တွေတမျိုးပြီးတမျိုးထွက်ပေါ်လာနေပါတယ်။လက်စစ်တားတွေကိုထုတ်ယူတဲ့နေရာမှာရေအားနေအားလေဆွမ်းအားသာမကနျူကလ িয়ার ဆွမ်းရင်အပါဝင်တခြားနီလန်းမျိုးစုံနဲ့ဂျိုးပန်းဂျက်တွေမှာယင်းနှီးမြုပ်နှံမှုတွေလုတ်ဖို့တော့လိုအပ်နေပါသေးတယ်။ဒါပေမဲ့လည်းကဘာအရရက်ကအစိုးရရဲ့အနေနဲ့သက်ဆိုင်ရာပထဝီဝင်မြေအနေထားန
International Thermonuclear Experimental Reactor ITER မှာတော့ Nuclear Fusion လို့ခေါ်တဲ့ Uranium Atom လေးတွေကွဲသွားအောင်ခွဲထုတ်ပေးတဲ့ Nuclear ဓာတ်ပေါင်းဖိုးဖြစ်ပါတယ်။စင်းလုံးသက်သာတဲ့စွမ်းအင်ထုတ်ယူနိုင်ဖို့ကြိုးပမ်းနေတဲ့ ITER ဓာတ်ပေါင်းဖိုးမှာလည်းကမ္ဘာအကြီးဆုံးလို့ဆိုတဲ့တန်လိုက်ဆက်ကွင်းလျှက်ကူးပစ္စည်းတစ်ခုကိုစမ်းသပ်နေပါတယ်။ITER ကသိပ္ပံပညာရှင်တွေရဲ့အနိမရည်မှန်းချက်ကတော့နျူကလ িয়ার ဓာတ်ပေါင်းဖိုးကနေလျှက်စစ်တာအထုတ်တဲ့အခါရေဒီယိုသတ္တိကြွဘေးထွက်ပစ္စည်းတွေထွက်မလာရေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမက်ဆာချူးဆက်နည်းပညာတက္ကသိုလ် MIT ကသိပ္ပံပညာရှင်တွေနဲ့ပုဂ္ဂလိကကုမ္ပဏီတို့ကလည်းကမ္ဘာပေါ်ကအရွယ်အစအကြီးဆုံးလို့ဆိုတဲ့ High Temperature Superconducting Magnet အပူချိန်မြင့်တဲ့အထူးတန်လိုက်လက်ကူပစ္စည်းတစ်မျိုးကိုအမြင့်စွာစမ်းသပ်နိုင်ကြကြောင်းသီးခြားစီကြေညာခဲ့ပါတယ်။လက်ရှိချိန်ဒီအကောင်ဆုံးလို့ဆိုရမယ်ဒီလက်ကူပစ္စည်းကြောင့် ITER နျူကလ িয়ার သိပ္ပံပညာရှင်တွေရဲ့စွမ်းအင်ထုတ်ယူရေးစမ်းသပ်ချက်တွေအဆင့်ကျော်ပြီးတော့တိုးတက်သွားစေပါတယ် UK နိုင်ငံ Cambridge တက္ကသိုလ်ကပါမောက္ခလည်းဖြစ် American Harvard တက္ကသိုလ်ကသုတေသီလည်းဖြစ်တဲ့ Laura DS Anadon ကလည်းတန်ရှင်စွမ်းအင်ကလာတဲ့လျက်စစ်တအားကိုအရင်ပြုပြီးတော့ကမ္ဘာသဝန်စီးပွားရေးလုပ်ငန်းကြဖို့အကြံပြုနေပါတယ
် Of course the electricity sector is key is where we've made the most progress
ဒီပညာသစ်တွေကိုတည်ထွင်တဲ့အခါမှာရောသုတေသနလုပ်ငန်းတွေကနေစီးပွားဖြစ်ထုတ်လုပ်ပြီးဖြန့်ဖြူးရောင်းချတဲ့အထိလျက်စစ်တအားကဏ္ဍကသိပ်ကိုအဓိကကျပါတယ်နောက်ပြီးတခြားကဏ္ဍပေါင်းစုံမှာလည်းလျက်စစ်တအားလိုပါတယ်ကိုပိုင်ကားတွေနဲ့သွားလာတဲ့အခါညဉ့်ညံလီလူမထွက်အောင်လျက်စစ်တအားကိုအသုံးချကြဖို့လည်းအရေးကြီးပါတယ်တက်ရှင်းလျက်စစ်စွမ်းအင်တွေမထုတ်လုပ်နိုင်ရင်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေလည်းရော့ကျနိုင်မှာမဟုတ်ပါဘူးဒါကြောင့်စွမ်းအင်ကဏ္ဍမှာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေသိပ်မထွက်အောင်အရင်အာရုံစိုက်ဖို့လိုပါတယ
်အိုက်စလန်ကျွန်းပေါ်မှာတော့လီလူတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုတိုက်ရိုက်စုပ်ယူနေတဲ့ကုမ္ပဏီကြီးတစ်ခုကလည်းလုပ်ငန်းတွေစတင်နေပါပြီ
ဥရုယာသီပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC ကတော့ဥရုယာသီပြောင်းလဲမှုနဲ့ပတ်သက်လို့အစိုးရရဲ့ဂရိစကအတိုင်းဒီကနေ့အထိအပြေအဝဆောင်ရွက်နေကြတယ်ဆိုရင်တော့2050ခုနှစ်အရောက်မှာကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လွှတ်မှု3ညအထိလျှော့ချပြီးတော့ကမ္ဘာအပူချိန်ကို 1.5 ဒီဂရီဆယ်လ်စီယပ်ထက်တိုးမလာအောင်ထိန်းထားနိုင်မယ့်ပုံမရှိဘူးလို့ထောက်ပြကြပါတယ်Imperial College London ကထောက်ပံ့နိုင်ငွေနဲ့လက်ပတ်နေတဲ့ Grantham Institute ကဒေါက်တာ RJ Gamhia ကတော့လက်ရှိမှာနေဆွမ်းအင်နဲ့လေဆွမ်းအင်ထုတ်ရည်နည်းပညာတွေကအဆင့်အမြင့်ဆုံးဖြစ်တယ်လို့ပြောပါတယ်
။ Solar photovoltaics, wind turbines.
လာဒါရီလေတာပိုင်စကြီးတွေဟာကမ္ဘာတဝန်းကစွမ်းအင်ကဏ္ဍတွေခက်မြန်မြန်ဒူးဖောက်ဝင်ရောက်လာပြီးကုန်ကျစရိတ်လည်းနည်းလာပါတယ်။ဒါကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေလျှော့ချရေးအလားအလာကောင်းတဲ့နည်းလမ်းတွေဖြစ်ပါတယ်။
ဒါပေမဲ့လည်းပြန်ပြည့်မြဲစွမ်းအင်ကဏ္ဍမှာစွမ်းအင်တွေတူလောင်ထားနိုင်ဖို့ကတော့လိုအပ်ချက်တွေရှိနေပါသေးတယ်။စွမ်းအင်ကုမ္ပဏီတွေအနေနဲ့ကလည်းတန့်ရှင်းစွမ်းအင်တွေကိုအဆက်မပြတ်ထုတ်ယူပြီးတော့စိတ်ချလက်ချတူလောင်ထားနိုင်ဖို့လိုပါတယ်။လျှက်စစ်ကားတွေအတွက်အိမ်တွေကိုအပူပေးနိုင်ဖို့အတွက်ဆိုရင်တော့စိတ်ချတဲ့စွမ်းအင်မျိုးကိုပဲလူမှုအတိုင်းဝိုင်းကလိုလားကြတာပ
ါ။
သောင်းနှင်းတဒွင်းလုံးအသုံးပြုနိုင်အောင်ရွယ်စားကြည့်တဲ့ဘက်ထရီတွေရှိသေးဆိုပေမဲ့ဈေးကျူတာတော့မဟုတ်ပါဘူး။ရေရှည်အောင်ထားနိုင်တဲ့ဘက်ထရီမျိုးလိုအပ်ပါတယ်။ရေစွမ်းအင်ထုတ်ယူဖို့ရေစုပ်နိုင်တဲ့ဘက်ထရီတော့ရှိပါတယ်။လက်ရှိနည်းပညာတွေကိုပိုကောင်းအောင်လုပ်နေရလဲရှိသလိုဆက်ပြီးတည်ထွင်နေတာလည်းရှိပါတယ်။ဟိုက်ဒရိုဂျင်ဓာတ်ငွေတွေကိုစွမ်းအင်ဖြစ်သူလောင်ထားနိုင်တဲ့အလားအလာလည်းရှိပါတယ်။ရေကနေရတဲ့ဟိုက်ဒရိုဂျင်စွမ်းအင်တွေကိုကဏ္ဍအတော်များမှအသုံးပြုလို့ရပါတယ်။တည်ယူပို့ဆောင်ရင်းနဲ့အိမ်ကိုအနွေးပေးဖို့ဆိုတာမျိုးတွေပေါ့။လိုအပ်လာရင်လျှက်စစ်စွမ်းအားအဖြစ်လဲလိုလို့ရပါတယ
်ကမ္ဘာပုံနှိမ်မှုကိုထိန်းချုပ်နိုင်ရင်အတွက်ကာဗွန်ဒိုင်အောက်ဆိုက်တန်ငွေလျှော့ချနိုင်အောင်နေစွမ်းအင်လေစွမ်းအင်နဲ့ရေစွမ်းအင်ကနေတန့်ရှင်းစွမ်းအင်တွေအဓိကထုတ်ယူဖို့ထောက်ခံပြောဆိုတာတွေလည်းတိုးလာနေပါတယ်နိုင်ငံတကာအနုမျိုးစွမ်းအင်အေဂျင်စီကလည်းနျူကလ িয়ার ဖျူရှင်လို့ခေါ်တဲ့ပေါင်စီစွမ်းအင်ထုတ်ယူမှုလို့အခြားနည်းပညာသစ်တွေကိုပါလိုက်လံရှာဖွေကျင်းစနေတာပါလာမယ့်2050ခုနှစ်အရောက်မှာတော့အစိမ့်မြင့်နည်းပညာတွေအသုံးပြုရကထွက်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကိုတဝက်နီးပါးလျှော့ချနိုင်ဖို့ခန့်မှန်းထားကြပေမဲ့လက်ရှိမှာတော့ဆန်းသတ်နေကြတဲ့အစဉ်ပဲရှိပါသေးတယ်။လေထုထဲကနေကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကိုတိုက်ရိုက်ဆုပ်ယူတဲ့နည်းလမ်းတွေအပြင် fusion ပေါင်းစည်းစွမ်းအင်ထုတ်ယူမှုတွေကလည်းအလားအလာကောင်းတဲ့နည်းလမ်းတစ်ခုဖြစ်ပါတယ်။နိုင်ငံပေါင်း35နိုင်ငံတို့ပူးပေါင်းပြီးလုပ်ကိုင်နေကြတဲ့ ITER တပ်ပေါင်းပေါ်မှာတော့ nuclear fusion hydrogen နဲ့ helium atom တွေကိုပေါင်းစပ်တာသမမဟုတ်ဒီပေါင်းစပ်မှုဖြစ်စဉ်ကိုလို့တလို့ထိန်းချုပ်နိုင်အောင်စမ်းသပ်နေတာပါ nuclear တပ်ပေါင်းဖိုကနေစွမ်းအင်ထုတ်ယူတဲ့နေရာမှာအပူချိန်အများကြီးထွက်တယ်လို့ radio တတိကြွအာနီရယ်လည်းရှိတတ်ပါတယ် ITER တပ်ပေါင်းဖိုမှာတော့အပူချိန်ထွက်တာတိတ်များပဲမယ်လို့ဓာတ်ရောင်ခြည်ဖြာထွက်မှုကတော့တိတ်ကိုနေပါတယ် ITER ရဲ့ပြောခွင့်ရသူ Laban Kobelzat ကလည်းတန်ရှင်စွမ်းအင်ကဏ္ဍမှာခက်မြန်မြန်ရင်းနှီးမြှုပ်နှံကြဖို့တိုက်တွန်းနေပါတယ
် $20 billion euros, give or take, for construction.
Nuclear တပ်ပေါင်းဖို့ဆောက်လို့ရဥရောပငွေကြေးဘီလီယံ20လောက်ကျတဲ့မယ်လို့ ITER ကခန့်မှန်းထားပါတယ်။ဥရောပမှာတရက်ကိုဥရောပငွေကြေး1ဘီလီယံဘူးလောင်စာတွေဝယ်ယူနေရတာပါ
။ဓာတ်ဆီဒီဇယ်ဆီနဲ့ကြောင်မီတွေတွေလို့တွန်းထွက်လောင်စာတွေကြောင့်ကမ္ဘာကြီးတစ်နေ့ထက်တစ်နေ့ပိုးပြီးတော့ပုံနှွေးလာတာဖြစ်တဲ့အတွက်ပြန်ပြည့်မြဲတန်ရှင်စွမ်းအင်တွေကိုတော့တရားရခိုင်နှုန်းထုတ်ယူသုံးစွဲတင်တယ်လို့အတော်များများကယူဆနေကြတယ်လို့လည်းပမောက်ခဂမ်မီယာကပြောပါတယ်။နျူကလ িয়ার စွမ်းအင်ထုတ်ယူရေးအကုန်ကြများလာပေမဲ့လို့တန်ရှင်စွမ်းအင်ထုတ်ယူရေးကတော့အကုန်ကြအနည်းဆုံးနည်းလမ်းဖြစ်တယ်လို့လည်းပမောက်ခဂမ်မီယာကပြောပါတယ်။ဥရုယာသီပြောင်းလဲမှုကြောင့်ပေါ်ပေါက်လာတဲ့သဘာဝဘေးအန္တရာယ်တွေကတစ်နှစ်တခြားဆိုးဝါးလာနေတယ်လို့ဒါကိုထိန်းချုပ်ဖို့အခုချိန်မှမလုပ်ဘူးဆိုရင်တော့နောက်ပြန်လှည့်လို့မရတဲ့အခြေအနေဇိုးကြီးနဲ့ရင်ဆိုင်ရတော့မယ်လို့လည်းသိပ္ပံပညာရှင်တွေကသတိပေးနေတာပါ။ဒါကြောင့်လဲတန်ရှင်စွမ်းအင်ထုတ်ယူရေးကမ္ဘာတဝန်းအပြိုင်လှုပ်ကိုင်းနေကြတာဖြစ်ပါတယ်။
နောက်လောင်ပြောပြသွားတာပါအခုကစပြီးတော့သတင်းပတ်စင်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှဖြစ်ပြီးတော့အရင်ဆုံးတော့မြန်မာနိုင်ငံတော်ကလူခွေးအခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုသန်စီစဉ်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့ပဋိပက္ခတွေမြင့်တက်လာတာကစစ်ရှောင်စခန်းတွေကအမျိုးသမီးတွေရဲ့ဘဝအပေါ်မှာအကျိုးသက်ရောက်မှုတွေကိုတင်ဆက်ပေးထားပါတယ်ဒီစီစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Hero တဲ့ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ပရိပခဖြစ်ပွားမှုတွေမြင့်တက်လာတာဟာစစ်ပေးဆောင်စခန်းတွေမှာရှိတဲ့မျိုးသမီးတွေရဲ့ဘဝကိုဘလို့ကျိုးသက်ရောက်မှုတွေရှိသလဲဆိုတာသိနိုင်ဖို့ရှမ်းပြည်နယ်ကိုသွားခဲ့ပါတယ်အဲ့ဒီတားရဲ့စစ်ပေးဆောင်စခန်းတွေမှာတော့အခန်းချင်းတွေမှာမိသားစုတွေနဲ့ကြက်ကြက်တဲတဲနေနေရပါတယ်။မိသားစုရဲ့တည်နိုင်မှုအတွက်အလုပ်ကံရဖို့ရုန်းကန်နေရတဲ့အမျိုးသမီးတွေရဲ့အခက်အခဲတွေဟာလည်းလစ်လို့ရှုခံထားရပါတယ်။ဒ ီဆောင်မအပြည့်စုံကိုနားဆင်နိုင်ပါပြီရှင
်ကြက်တဲလာတဲ့အခန်းချင်းလေးထဲမှာဒခွန်ချာနဲ့သူ့ကလေးလေးယောက်နေထိုင်ပါတယ်စာဝတ်နေရေးခက်ခဲလာတဲ့သူမိသားစုအခြေအနေကြောင့်ရိခါကိုချွေသားစားတောက်နိုင်မှုဒခွန်ချာတယောက်ထမင်းလျှော်စားဖို့ဆုံးဖြတ်လိုက်ရပါတယ်
ခုဒီနိုင်ငံရဲ့အဲနဲ့အဲဆိုလာတဲ့သူဒီလောကလေးပြန်မကြောက်တဲ့ဘူးသူအခုပါဒီမှာတော့အပေါင်းမထဲလို့မရတဲ့ဘူးပေါ့ဘလမလစကားပဲပိတ်ထားနေပါဒီမရှိရင်လည်းအဲမင်းဒီပါဒီအဲချော့ပြီးမှစားနေရတဲ့အချင်းတော်မှရောက်လာပြီပေါ့
ဒေါက်တာချာနဲ့သူမိသားစုကရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့ပေါ်စစ်ဘေးရှောင်စခန်းတစ်ခုကစစ်ဘေးရှောင်မိသားစုဖြစ်ပါတယ်2012ကသူတို့ကြေးရွာဖြစ်တဲ့နတာမုံကြေးရွာနာမှာစစ်တပ်နဲ့ကချင်တိုင်းဒေသလက်နက်ကိုင် KIA တပ်ဖွဲ့တွေအကြမ်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်သူတို့ဟာကြေးရွာကိုစွန့်ခွာခဲ့ရပါတယ်။အခုကုတ်ခိုင်မြို့ပေါ်က KBC ကမ်ဝမ်းမှာစစ်ရှောင်တွေက9နှစ်ရှိနေပါပြီ။စစ်ရှောင်ဖြစ်ကလေးကအလုံးမရှိတော့ဘဲအဝိရှော်ချမ်းရှင်းလို့မြို့ပေါ်ကအိမ်တွေမှာကြုံအားကြပန်းလုကန်ရပြီးအရွယ်မရောက်သေးတဲ့သားသမီးလေးယောက်နဲ့အိမ်အောင်တာဝန်တွေကိုကြားကန်ထားရသူပါ။သူမအမျိုးသားဆုံးပါပြီးနောက်ပိုင်းနိုင်ငံရေးနဲ့ကိုဗစ်အခြေအနေတွေကြားမှာဒုက္ခပင်လည်းဝင်နေရပါတယ်
။ဒီမှာတယောက်တည်းပဲတောင်အုပ်ကြီးလုပ်နေတဲ့ဆမကောင်းရွမဲ့သူကောင်းကလည်းဘယ်ဖက်နဲ့ရမမှန်းလည်းမကြည့်တလို့လို့ခံစားရတယ်ဆမ။ကိုယ့်ရဲ့ခြေလမ်းရှေ့အမ်ဘလူးရင်ဆိုင်ပြီးမှဘလူးကျော်လွားနိုင်မလဲပေါ့အဲ့လိုမျိုးစဉ်းစားလာတယ်။တောင်းတောင်းမကြိုက်တယ်ဆမ။ဒီလေးလေးမင်းကလေးဒီပဲဆိုတော့မျိုးမျိုးပေါ့ဆမ။ကျောင်းလည်းပဲတဲ့ရမလားတဲ့ရဘူးလားကလေးအတွက်ကလေးကြီးရဲ့တူချင်းကြီးရဲ့ကလေးကြီးရဲ့အပေါ်မှာလည်းစဉ်းစားခက်အမျိုးမျိုးပေါ့
မိခင်တူရဲ့တောကတွေကိုကြားခဲ့ရတာပါစစ်ဖေးရှောင်စခန်းမှာဒေါခွန်ကြာလိုသားသမီးတွေနဲ့အတူကိုအားကိုကိုပြီးရုံးကန်နေထိုင်နေရသူတွေကအများပြားရှိနေပါတယ်စစ်ဖေးရှောင်စခန်းကိုပုံမှန်ထောက်ပံ့တာတွေရှိပေမဲ့စစ်ဖေးရှောင်မိသားစုတွေအတွက်မလုံလောက်ကြပါဘူးဒါကြောင့်ကြုံအားကြပန်းလောက်ကန်ငွေရှာရပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာ2012ဝင်းကျင်ကစစ်တပ်နဲ့ကချင်တိုင်းဒေသလက်နက်ကိုင် KIA တို့ကြားတိုက်ပွဲဖြစ်ပွားမှုတွေ2015ဝင်းကျင်ကကိုကလက်နက်ကိုင်အဖွဲ့ MMDAA နဲ့မြန်မာစစ်တပ်အကြားဖြစ်ပွားတဲ့တိုက်ပွဲတွေစတဲ့စစ်တပ်နဲ့ဒေသခံတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေအကြားပြိပခဖြစ်ပွားမှုတွေကြောင့်နေရဲစွန့်ခွာပြီးစစ်ပေးဆောင်ခဲ့ရသူပြည်သူတွေများပြားခဲ့ပါတယ်စစ်ပေးဆောင်စခန်းအတွင်းကအမျိုးသမီးတွေဟာသူတို့ရှေ့ရင်းနဲ့မိသားစုအနာဂတ်အတွက်မတိကျမရေရာမှုတွေကိုခံစားနေကြရပါတယ်
ဒီမှာကျတော့အခုလောလောဆယ်အင်္ဂါအဲ့လိုမျိုးဒီရှက်ထဲမှာတင်နေရပဲနေတယ်ဆိုတော့ကွာဝတ်မွေးရလဲစိတ်အဆင်မပြေရှက်မွေးတာလဲအဆင်မပြေဘူးဆိုတော့အဆင်မပြေတာဒီများနေဒီမှာကျတော့ဒီများနေရဆိုတော့လေကွာဘင်းရပဲကြွားကြွားအာနာတယ်ဘာပဲကြွားယူချင်းတစ်ချောင်းတော့ခုခုလေးအာနာတယ်ကွာလေဝေတုံးရတာလဲရည်ကြီးတယ်စိတ်ဆန်ချမယ်ဆိုတော့လေဒီကလေအခုကျတော့နိုင်နိုင်ရင်းနဲ့ယောဂာနဲ့ဆိုတော့လေဒီနေ့ဆိုဘူးဆိုတော့ဒီပြရမှာတင်ရတဲ့လောက်အလေးမခေါ်ကြဘူးအဲ့လိုမျိုးနဲ့
ကုတ်ခိုင်မျိုးနံပါတ်ကဆစ်ဆောင်စခန်းကဆစ်ဆောင်အမျိုးသမီးဒေါ်ရယ်ဆန်ဖြစ်ပါတယ်သူ့ရဲ့ရွာမှာကိုပိုင်ယာမီနဲ့လောက်ကန်စားတောက်ချင်နေသူဖြစ်တာကြောင့်သူကအိမ်ပြန်ချင်နေသူတယောက်ပါအိမ်ပြန်ဖို့မျှော်လင့်ရင်ဆစ်ဆောင်စခန်းမှာကြိုးစားနေထိုင်နေတာ10နှစ်ကြာခဲ့ပြီဖြစ်ပါတယ်ဖေဖော်ဝါရီ1ရက်နေ့ဆစ်အာနာသိမ်းပြီးတဲ့နောက်မှာတော့သူမတို့မျှော်လင့်ချက်တွေပျက်စီးခဲ့ရပါတယ်စရနာပေးပြီးနောက်စစ်တပ်နဲ့ဒေသခံတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေအကြားမကြောပြန်စစ်ပွဲတွေပြင်းထန်လာတာကြောင့်ရှမ်းပြည်နယ်မြောက်ပိုင်းတစ်ခွင်မှာစစ်ပေးရှောင်ဥယျာဉ်တွေလည်းတိုးလာနေပါတယ်။စစ်ပေးရှောင်စခန်းတွေတိုးလာသလိုမူရင်းရှိနေတဲ့စစ်ပေးရှောင်စခန်းတွေမှာလည်းလူဦးရေကများလာပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာလည်းရှမ်းလက်နက်ကိုင်နှစ်ဘွဲ့ဖြစ်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တို့နေမီလူတိုက်ပွဲတွေကြောင့်လည်းဒေသခံထောင်ပေါင်းများစွာဟာနေရဲစွန့်ခွာတိတ်ဆောင်နေကြရပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာတော့စစ်ပေးရှောင်ဥတွေက18,000ကျော်ရှိနေလို့စက်တင်ဘာ19ရက်ကထုတ်ပြန်တဲ့ UNOCHA ရဲ့လူသားချင်းစာနာမှုဆိုင်ရာသတင်းလွှာမှဖော်ပြထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတစ်ခွင်မှာတော့ကြောင်မဲမြို့နယ်မူဆယ်မြို့မှာစစ်ရှောင်စခန်းအစ်စ်တွေရှိလာပါတယ်။အရင်ကရှမ်းပြည်နယ်မြောက်ပိုင်းမှာမန်တုံမြို့နံမတူမြို့ကုတ်ခိုင်မြို့တိန်နီမြို့နဲ့နန်ခမ်းမြို့နယ်တွေမှာစစ်ဘေးရှောင်စခန်း30ဝန်းကျင်ရှိပေမဲ့အခုတိုးလာတဲ့စစ်ဘေးရှောင်စခန်းတွေနဲ့ပေါင်းရင်ရှမ်းမြောက်မှာ IDV ကန့်35ခုအထိရှိလာပါတယ်။အင်ဂျီပေါင်း6000နီးပါးကလူရေပေါင်း2000နီးပါးဟာစစ်ဘေးရှောင်စခန်းတွေမှာနေထိုင်နေရတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းစစ်ဘေးရှောင်ကော်မတီကသိရပါတယ်
။ရဲမန်တုံကကြေးရွာကိုရောက်လာနေဒီမန်တုံကထင်းမှလည်းတပ်ပွဲတွေတော့အဖြစ်တယ်ပေါ့လေနော်။အဲဒါမဲ့ကျမတို့ရဲ့ဒီ
ဒီစိတ်ဆောင်ခန်းကနေထွက်ပြေးရတဲ့အခြေအနေမျိုးတော့ပြန်မရှိတော့ဘူးပေါ့အဲဒါပေမဲ့အဲတိုက်ပွဲကြီးလည်းဖြစ်တယ်ပတ်ဝန်းကျင်နေမှာလည်းအဲတိုက်ပွဲကြီးကအဲဖြစ်တယ်အခုလည်းကျွန်တော်တို့ကအဲတက်စခန်းနေနေနေကြီးရယ်ပေါ့လေနော်ဒီခါလေးတက်စခန်းကနေလက်မကြီးတန်နေချူတာဒီလေကျွန်တော်တို့အဲစားနေရနေပေါ့လေဒါပေမဲ့ကျွန်တော်တို့ကဒီကနေတော့ကျွန်တော်တို့ဒီမှာချင်းပြတ်တော့လို့လေနော်အဲပုံခွေကျင်းလေးချက်ချပြီးမှတစ်ခါပြီးတိတ်သေးသေးကအာသမတ်တန်ကြီးအာကြားတဲ့ချင်းကြတော့ပုံခွေကျင်းမှာလည်းကျမတို့နေခဲ့တယ်ရှိပါရဲ့
ကုခိုင်မျိုးနဘက်ကကြီးရွာကစစ်ဆောင်စခန်းတာဝန်ခံဒေါ်မာရီယန်ကသူတို့နေထိုင်ရတဲ့အခြေအနေကိုပြောပြခဲ့တာပါစစ်ဆောင်တွေဟာစစ်ဆောင်စခန်းကိုရောက်လာပြီးမဲ့ဆက်ချလုံခြုံမှုမရှိဘဲကြောက်စိတ်တွေနဲ့နေထိုင်နေကြရပါတယ်အခုဆိုစစ်ပရိပခ္ခတွေကပိုဆိုးလာနေပါတယ်စကန်ညိနိုင်ရင်းနဲ့စီမံခန့်ခွဲမှု CCCM အဖွဲ့ကတာဝန်ရှိအဖွဲ့ဝင်တဦးနဲ့တို့အတန်ကမေးမြန်းဖြစ်ခဲ့ပါတယ
်။နောက်ထပ်ဒီလိုမျိုးကအချင်းအဲ့လိုမျိုးကဖြစ်နေတယ်ဆိုလို့ရှိရင်ကျွန်တော်အမျိုးသမီးတွေအမ်တချို့မင်းကလေးတွေရောပေါ့နော်ဟိုစိတ်တွေကစိတ်ပြက်ပြီးတော့ဒီတော့ဒီညာရင်းကိုကောင်းကောင်းမွန်မွန်မကျေစားနိုင်ဘူးအခုကကြောင်းလည်းမတက်ဘူးဆိုလို့ရှိရင်အင်ဒီကလေးတွေကတော့ကြောင်းအဲကျောင်းပညာလေးကိုစိတ်မဝင်စားပေမဲ့အဲသူမိမိရဲ့အင်ဂျီရဲ့ပြဿနာမိဘကိုကိုယ်မြင်နေဖြစ်တဲ့ဟိုလမ်းကြောင်းလေးရှာလို့မရပညာရေးကိုလည်းဆက်ပြီးတော့တိုးတက်အောင်ရှာဖို့လိုမျိုးဖြစ်လာတဲ့အချိန်မှာအာပေါ့မင်းကလေးရောလူမျိုးကံတမဆိုလို့ရှိရင်လည်းဆက်ဆက်စစ်စစ်အင်ထောင်ကြတဲ့ပြဿနာမျိုးတွေတော့မတူနေတဲ့အင်ထောင်တွေဖြစ်နေတာမျိုးတွေပေါ့နော်အဲ့လိုမျိုးတွေလည်းရှုပ်ထွေးမှုတွေအများကြီးဖြစ်လာနိုင်တယ်အဲ့ဒါကြတော့ကစ်ကမရဲ့စိတ်ဒဏ်ကြောင့်လည်းဒီ trauma ကြောင့်လည်းဖြစ်နိုင်တယ်ပေါ့နော
်စစ်ပွဲတွေဆက်ဖြစ်နေမယ်အခုတက်ပေါ်ပြီးနှစ်ကာလရှိကြစစ်ဆောင်တွေအဖြစ်နေနေရမယ်ဆိုရင်အမျိုးသမီးတွေရဲ့စိတ်ဒဏ်ရာတွေကထပ်ပေါက်မရှိဘဲအခြေအနေတွေပိုဆိုးလာနိုင်တယ်လို့ဒုအတန်ကသူကဆက်ပြောပါဗျ။လက်ရှိအခြေအနေမှာလည်းစိတ်မလုံခြုံမှုနဲ့စိတ်ဒဏ်ရာတွေကရှိနေကြပါပြီ။စာဝန်ကြီးရဲ့အတွက်နိုင်ငံတကာအဖွဲ့အစည်းတွေကကူညီထောက်ပံ့တာတွေရရှိပေမဲ့စစ်ဆောင်တွေအတွက်လုံလောက်မှုမရှိပါဘူး။အခုဆိုတိုက်ပွဲတွေနဲ့ကိုဗစ်ရောဂါအခြေအနေတွေကြားမှာပို့ဆောင်ရေးလမ်းကြောင်းတွေနှောင့်နှေးတာမျိုးကြောင့်ထောက်ပံ့မှုတွေနှေးသွားတာအချိန်မီမရောက်တာတွေဖြစ်လာပါဗျ။နှစ်လပေါင်းမှတစ်ခါသာထောက်ပံ့မှုရရှိရတွေ၊ရိတ်ခါပြက်လက်တာတွေရှိလာလို့လူဦးရေတိုးလာပေမဲ့ထောက်ပံ့မှုတွေတိုးမလာတာကြောင့်မျှဝေယူနေရတာတွေလည်းရှိလာပါဗျ။ပို့ဆိုးလာတဲ့စားဝတ်နေရေးစက်တင်မှုတွေကြောင့်အိမ်တော်တာဝန်ယူထားရတဲ့အမျိုးသမီးတွေဟာစိတ်ဖိစီးမှုတွေခံစားလာရပါဗျ။နောက်ထပ်စိန်ခေါ်မှုတစ်ခုကတော့နေထိုင်ရေးပါ။စစ်ဆောင်စခန်းတွေကကျဉ်ကျက်တဲ့အခန်းတစ်ခုအတွင်းမှာမိသားစုတွေနဲ့ကာလရှိကြအတူနေထိုင်ရတာကအမျိုးသမီးတွေအတွက်စိတ်မသက်မသာဖြစ်လာရပါတယ်။စစ်ဆောင်အမျိုးသမီးဒေါ်အင်ခွန်ကိုင်ကတော့လွတ်လွတ်လပ်လပ်နေထိုင်နိုင်တဲ့သူ့ရဲ့နေရက်ဒေသကိုအမြန်ဆုံးပြောင်းချင်တယ်လို့ဆိုပါတယ
်။တစ်ခါတလေတော့ကိုယ့်အရည်အချင်းနဲ့ကိုယ့်ရဲ့တတ်နိုင်တဲ့လောက်လေးနဲ့ဒီစီးပွားရေးလေးပါလေးပေါ့နော်။အဲလိုမျိုးလောက်ကန်ဟိတိဟိရဲ့အဲလိုမျိုးရောင်းတဲ့ဟာမျိုးတွေလေစိတ်ဝင်စားတယ်ဒီနိုင်ငံရဲ့ဒီလုံးဝဒီနင်းချမ်းသွားမယ်ဆိုတော့ဒီအချင်းနဲ့စိတ်တော့ရှိတာပေါ့ယူမဆိုရင်အပြည့်အနံမိုးတွေကအဆဝေစားစရာမလိုလို့
စပီးဒုက္ခတဲ့အဖြစ်ဆစ်ဆောင်နေတာဆယ်နှစ်ကြာနေပြီဖြစ်တဲ့ဒေါ်ရယ်ဆန်ကတော့သူ့အနာဂတ်ကိုစဉ်းစားမိရင်စိတ်ဖိစီးမှုတွေခံစားလာရပါတယ်။သူဟာငင်းကြေးရရှိနိုင်မှုမျောလင်းဆောင်စားနေသူတွေထဲကတူဖြစ်ပါတယ်
။ဒီမှာဘွားကဒီလိုနဲ့ဆစ်ဆောင်နေတဲ့ကွာအဲ့လိုမျိုးဆက်ပြီးမှနေရမှာလားဘလို့အချင်းနေဘလို့မျိုးနေရမှာအနေရမယ်မိရမန်ကြီးအဲ့လိုမျိုးကြတော့တွေးနေတာပေါ့ဆမစဉ်းစားနေတာပေါ့ကွာတခါတလေအဲ့လိုမျိုးလိုက်စဉ်းစားကြည့်ဆိုတော့ညဆိုအဲ့လိုတော့မရဘူးကွာလေတခါတလေစဉ်းစားတွေးရင်ညကြည့်ဆိုတော့တွေးတူးကြည့်ဖြစ်လာတာနဲ့ဆိုလဲဒါလေးတော့ခံစားချက်ကြီးကြတော့များတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုအတန်အတန်လွင့်အစီအစဉ်ကိုဒိုအတန်ရဲ့ Facebook စာမျက်နှာအပြင် SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Foundation Hero တွေကတင်ဆက်တာဖြစ်ပါတယ်။တို့တန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးနေတယ်တို့တန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
ဒီအမေရိကန်တန်ကနေအောက်တိုဘာ16ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းလိုမီတာ31 32နဲ့52တို့အပြင်လိုင်းလိုမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစီစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးတော့ဒီထဲမှာတော့ဒီမိုကရေစီလူ့ခွင့်ရနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်နဲ့စနေညသကပိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အရင်ဆုံးတော့ဒီမိုကရေစီလူ့ခွင့်ရနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာပါ။VOA ရဲ့ဒီမိုကရေစီလူခွင့်ရနဲ့ခေပြိုင်ကမ္ဘာအစီအစဉ်ကိုဒီနေ့ကစတင်လိုက်ပြီးတော့အပတ်စဉ်တိုင်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကမ္ဘာတစ်လောမှာရင်ဆိုင်နေကြတဲ့ဒီမိုကရေစီနဲ့လူခွင့်ရေးပြဿနာတွေကိုပြည်မြန်မာအခြေအနေနဲ့ဆက်နွယ်ပြီးတော့ဆိုင်ရာနယ်ပယ်ကလက်တွေ့လုပ်ကိုင်နေကြသူတွေပညာရှင်တွေနဲ့ဆွေးနွေးတင်ပြသွားမှာပါ။ဒီတစ်ပတ်မှာတော့နိုဘယ်ငြိမ်းချမ်းရေးဆုနဲ့ဆက်နွယ်နေတဲ့လွတ်လပ်စွာဖော်ပြခွင့်အကြောင်းကိုတင်ပြမှာဖြစ်ပါတယ်။ဒီနေ့အတွက်ငြိမ်းချမ်းရေးဆုကိုတော့သတင်းစာဆရာ၂ယောက်ကိုချီးမြှင့်ခဲ့တာကတော့တကယ်ကိုထူးခြားတယ်လို့ဆိုရမှာပါလွတ်လပ်စွာဖော်ပြခွင့်အတွက်တိုက်ပွဲဝင်နေကြတဲ့သတင်းစာဆရာတွေကိုကူစားပြုပြီးသူတို့၂ယောက်ကိုရွေးချယ်ခဲ့တာဖြစ်တယ်လို့ဆုရွေးချယ်ရေးကော်မတီကပြောပါတယ်လွတ်လပ်စွာဖော်ပြခွင့်နဲ့မြန်မာနိုင်ငံအခြေအနေတွေကိုဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရနဲ့ခေပြိုင်ကမ္ဘာကဏ္ဍမှာဦးတမောင်သန်းကတင်ပြမှာဖြစ်ပါတယ်ဗျာ
နိုဘယ်ငြိမ်းချမ်းရေးဆုကိုဆုရွေးချယ်ရေးကော်မတီကသတင်းစာဆရာနှစ်ယောက်ကိုချီးမြှင့်လိုက်တယ်လို့ပြီးခဲ့တဲ့ပတ်ကကြေညာခဲ့ပါတယ်။ဖိလစ်ပိုင်ကမာရီယာရက်ဆာနဲ့ရုရှားကဒီမီထရီအန်ဒရိုယေဗစ်မူရာတော့ဖ်တို့နှစ်ယောက်ဟာ2021နိုဘယ်ငြိမ်းချမ်းရေးဆုကိုပူးတွဲရရှိသွားကြတာပါ။လွတ်လပ်စွာဖော်ပြခွင့်ဟာဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ကဏ္ဍဦးလိုအပ်တဲ့အခြေအနေတွေဖြစ်ပြီးဒါကိုအခုကကာကွယ်တိုက်ပွဲဝင်ခဲ့ကြတဲ့အတွက်ချီးမြှင့်တာဖြစ်တယ်လို့ကော်မတီကကြေညာပါတယ်။ဒီမိုကရေစီနဲ့စာနယ်ဇင်းလွတ်လပ်ခွင့်ဟာကမ္ဘာတစ်လောနောက်ဆက်အချင်းချောက်ခံနေရတဲ့အချိန်မှာလွတ်လပ်စွာပေါ်ပြခွင့်ဆန်ကိုကင်ဆယ်ရည်တည်နေကြတဲ့သတင်းစာဆရာတွေအားလုံးကိုသူတို့နှစ်ယောက်ကကိုးစားပြုပါတယ်လို့လည်း Nobel ဆုရွေးချယ်ရေးကော်မတီကတုံ့ပြန်ထားပါတယ်။ဒီကြလွတ်လပ်အချက်လက်ပေါ်အခြေခံတဲ့စာနယ်ဇင်းအယူအဆဟာအာဏာအလွဲသုံးစားပြုမှု၊လိင်ညာမှုနဲ့စစ်ဝါဒဖြန့်မှုတွေကိုစန့်ကျင်ရမှာအရေးပါပါတယ်။လွတ်လပ်စွာဖော်ပြခွင့်နဲ့လွတ်လပ်စွာသတင်းရယူခွင့်တွေဟာသတင်းချက်လက်တွေနားလည်သိရှိတဲ့လူလူဖြစ်ပေါ်လာဖို့သေချာစေတယ်လို့နိုဘယ်ဆုကော်မတီကယုံကြည်တဲ့အကြောင်းအဲ့ဒီအခွင့်အရေးတွေဟာဒီမိုကရေစီစစ်နဲ့ပဋိပက္ခများတားဆီးရေးအတွက်ကနဦးလိုအပ်ချက်တွေဖြစ်ကြပါတယ်လို့လည်းဆိုလိုက်ပါတယ်။အခုလိုသတင်းစာဆရာနှစ်ယောက်ကိုနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်တာဟာအဲ့ဒီအခြေခံအခွင့်အရေးတွေအပေါ်ခုခံကာကွယ်ရေးအရေးကြီးပုံကိုမိမောင်းထုတ်ပြဖို့ရည်ရတာဖြစ်ပါတယ်လို့လည်းဆုရွေးချယ်ရေးကော်မတီကပြောပါတယ်။နိုင်ငံတွေရဲ့တိုးတက်မှုနဲ့လွတ်လပ်စွာပေါ်ပြခွင့်ကဘလို့များဆက်ဆက်နေပါတည်း။အမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဝန်ကြီးဌာနဝန်ကြီးဦးအောင်မျိုးမင်းကိုကျွန်တော်အခုလိုမေးကြည့်ပါတယ်။ဦးအောင်မျိုးမင်းခင်ဗျာလွတ်လပ်စွာပေါ်ပြခွင့်ဟာနိုင်ငံတစ်နိုင်ငံအတွက်ဘာကြောင့်အရေးကြီးသလဲ။ဘလို့အရေးကြီးသလဲ
။ဟုတ်ကဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကအခြေခံကြတဲ့လူခွင့်တရားလို့အပြည်ပြည်ဆိုင်ရာလူခွင့်ကြီးညာစာတမ်းရဲ့အပိုက်၁၉မှာဖော်ပြထားပါတယ်။ဘာကြောင့်အရေးကြီးလဲဆိုတော့လူတွေမှာတယောက်နဲ့တယောက်မတူညီသောအတွေးခေါ်တွေရှိပါတယ်။မတူညီသောအတွေးခေါ်တွေကနေပေါင်းဆက်ပြီးတော့ကျွန်တော်တယောက်စီကနေတယောက်လေ့လာနိုင်တယ်။တယောက်ကိုတယောက်နားလည်မှုတွေတည်ဆောက်နိုင်တယ်။နောက်တစ်ခါမတူညီတဲ့ကြားထဲမှာဘယ်လိုမျိုးနည်းနဲ့ကျွန်တော်တို့ရှင်းသန်းနေထိုင်နိုင်မလဲ။ကိုယ်ယူဆချက်ကိုအနောက်ရှက်ရှင်းရှင်းနဲ့ပြောနိုင်မှုအတွက်အထူးရေးကြီးပါတယ်။တစ်ချိန်တည်းမှာပဲပြည်သူလူထုတွေကထပ်ဖို့ပြောဆိုခွင့်နဲ့မကဘဲနဲ့မိမိပါဝင်ခြင်းမှာဖြစ်နေတဲ့အကြောင်းအရာတွေကိုတည်င်းနေကိုလွတ်လပ်စွာသိရှိနိုင်မှသူတို့ရဲ့ပုံကိုရေးရဖြစ်စေမိသားစုရဖြစ်စေနိုင်ငံတော်ရဲ့လှုပ်ဆောင်မှုတွေကိုသိရှိပြီးတော့เนาะပါဝင်ပြီးတော့လှုပ်ဆောင်နိုင်မှုအတွက်လူအပ်တာကြောင့်မလို့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်နဲ့အတူတည်င်းများရရှိခွင့်ကလူသားတိုင်းလူသားတိုင်းအတွက်အထူးအရေးကြီးသောအချက်ဖြစ်ပါတယ်ခင်ဗ
ျများသောအားဖြင့်တော့အုပ်ချုပ်သူတွေကလွတ်လပ်စွာဖော်ပြခွင့်ကိုသိပြီမကြိုက်တတ်ပါဘူးဒါပေမဲ့အုတ်ချုပ်သူတွေအတွက်ကတော့လွတ်လပ်စွာပေါ်ပြခွင့်ဆိုတဲ့ပြည်သူလူထုရဲ့အခွင့်အရေးကအကျိုးမပြုနိုင်ဘူးလား
ဟိုတကယ်လို့များ ဟိုပွေလင်းမြင်တာမှုမရှိပဲနဲ့เนาะအယူအဆတွေအရန်ကိုဖုံးလွှမ်းပြီးတော့ကျွန်တော်တို့အုံနောက်ကိုပိတ်ဆို့ထားခံတည်လို့ရှိရင်မလိုလားအပ်တဲ့သတင်းမှားတွေရဲ့ပြောဆိုမှုတွေဝါဒဖြန့်မိုင်းသွေးမှုတွေဖြစ်သွားနိုင်တယ်အဲ့တော့တကယ်လို့သာလွလက်စွာထုတ်ဖို့ပြောဆို권နဲ့မှန်ကန်တဲ့သတင်းတွေရယူပိုင်권ဒါတွေရှိမယ်ဆိုရင်အလုံးပိတ်ထားတဲ့လူပေါင်အတိုင်းဝိုင်းမဟုတ်ဘဲနဲ့လူတိုင်းကဖြစ်ပြက်နေတဲ့အကြောင်းကလည်းသိရှိမယ်မတူညီတဲ့ဓာတ်တွေကတိုင်းပြည်အတွက်လိုအပ်တဲ့လုပ်ငန်းတွေကိုလည်းသိရှိနိုင်မယ်။သူတို့ကိုယ်တိုင်နဲ့တိုင်းပြည်ရဲ့အုပ်ချုပ်မှုရန်နေရာတရားစီရင်မှုနဲ့ဥပဒေကြီးမှုလုပ်ငန်းတွေမှာပါဝင်နိုင်မှာဖြစ်တဲ့အတွက်အမှန်တော့အစိုးရအတွက်တကယ့်ကိုတန်ဖိုးရှိသောအခွင့်အရေးတရက်ပဲဖြစ်ပါလိမ့်မယ်
။မြန်မာနိုင်ငံရဲ့လွတ်လပ်စွာပေါ်ပြခွင့်အခြေအနေကလက်ရှိစစ်ကောင်စီအောက်မှာဘယ်လိုများရှိနေပါသလဲ
။လက်ရှိအခြေအနေမှာကတော့ကျွန်တော်တို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တည်င်းများရယူခွင့်တွေကိုဒီစစ်ကောင်စီကရဲ့ဆက်ဆက်ဖိနှိပ်မှုတွေရှိနေပါတယ်။ဘာကြောင့်လဲဆိုတော့ဒီလူမျိုးအများပြည်သူကနေစစ်အာဏာရှင်စနစ်ကိုမလိုလားပါဘူးဆိုပြီးလမ်းပေါ်မှာထုတ်ဖော်ပြောဆိုခြင်းကလည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိပါတယ်။ဒါကိုခွင့်မပြုတဲ့အပြင်အကြမ်းဖက်နှိမ်နှင်းမှုတွေဖြစ်နေတယ်။တစ်ချိန်တည်းမှာတည်င်းဌာနမီဒီယာတွေကိုပိတ်ဆို့မှုတွေတည်င်းသမားတွေကိုဖမ်းဆီးမှုတွေအင်တာနက်အပါအဝင်တချို့သောဆက်သွယ်မှုအပိုင်းတွေကိုတမင်သက်သက်ရွေးချက်ရှိခြင်းနဲ့ပိတ်ဆို့ပြီးတော့တည်င်းအမှောင်ချမှုတွေတည်င်းနေကိုထိန်ချမှုတွေဖြစ်အောင်လှုပ်ဆောင်နေရဲ့ပြင်သူတို့ရဲ့ပိုင်ဆိုင်တဲ့တည်င်းမီဒီယာတစ်စက်တည်င်းမှားတွေကိုထုတ်ဖော်ခြင်းကလူခွေရေးအရစိုးရွားတဲ့ခြေတွေဖြစ်သလိုလက်လက်စွာထုတ်ဖော်ပြောဆို권နဲ့တည်င်းများရပိုင်권အခြေအနေမှာသွတ်ဆိုးဝါးဝါကိုချိုးဖောက်နေတဲ့အခြေအနေမျိုးရောက်နေပါတယ
်။နော်ဝေးခြေဆိုင်လူခွေရေးရှင်နဲ့ဦးမင်းနှွေဦးကလည်းဥပဒေကြောင်းရစစ်ဆွေးရအဆက်ဆက်ကလွတ်လပ်စွာဖော်ပြခွင့်အပေါ်အေးအေးယူပိတ်ဆို့ခဲ့ပုံတွေကိုအခုလိုပြောပါတယ
်။ဥပမာအဖြစ်ပြောရရင်ပေါ့ဗျာနော်2014ခုနှစ်မှာဖြစ်ခဲ့တဲ့ဇန်နဝါရီလမှာစတင်ဖမ်းဆီးခြင်းခံရတဲ့ Unity Channel ရဲ့ပြည်ဝဲဓာတ်ရုပ်ဆက်ယုံဆိုတဲ့ကိစ္စနဲ့ပတ်သက်လို့အစိုးရကနေပြီးတော့နိုင်ငံတော်ပြည်ဝဲချက်အုပ်ကြီးပုံမှန်3-1စတာတွေနဲ့အေးအေးယူတာတွေကိုကျွန်တော်တို့တွေ့ရတယ်အဲ့ဒီမတိုင်ခင်2003ခုနှစ်မှာလည်းကျွန်တော်တို့ဒေါ်သက်ဒွေးပါ9ဦးစတဲ့သူတွေကိုရစဒကြီးပြည်မှုဆိုင်ရာဥပဒေပုံမှန်121ခါကွေစတဲ့ကြီးသေးတဲ့ပြည်ထောင်နေနဲ့ရည်ရွယ်ကြတယ်ကိုကျွန်တော်တို့တွေ့ရတယ်။ထင်မြင်ဆက်ဆက်ကိစ္စကတော့ဗျာကျွန်တော်တို့ဒီရခိုင်ရေးကိစ္စကိုသတင်းမီဒီယာတွေမှာဖော်ထုတ်တဲ့ကိုဝါလုံးတို့ကိုကျော်စိုးတို့ကိုအရေးယူတဲ့ကိစ္စတွေကဒီလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ကိုဟန်တာတဲ့အနေအထားမျိုးဖြစ်အောင်ရည်ရွယ်ပြည်ပြည်ရဲ့ဆိုတာမျိုးကျွန်တော်တို့တွေ့ရပါတယ်ဗျ။
လက်ရှိစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကလည်းဒါကမီဒီယာတွေကသူ့အလုပ်ထက်ကျော်လွန်တဲ့အလုပ်တွေကိုလုပ်တယ်လို့သူကဖြေရှင်းတာကိုတွေ့ရတယ်။ဒီလိုသတင်းစာဆရာတွေကနေတင်ပြတာပေါ့နော်။အချက်လက်တွေကိုအစိုးရတွေကသဘောမတူတဲ့အခါမှာဥပဒေပုံမှန်အမျိုးမျိုးတွေနဲ့တက်ကြတယ်။ဒါကမီဒီယာနဲ့မပတ်သက်ဘူးလို့လည်းအကြောင်းပြကြတယ်။ကိုမင်းတွေဘယ်လိုများပြောကြမှာလဲ။အ
ဲလူလဲဆိုတော့တော့ပြောဆိုခွင့်ဆိုတာမီဒီယာမှမဟုတ်ပါဘူး။လူတိုင်းမှရှိပါတယ်။အမှန်တရားကိုသိအောင်တော့သတင်းမီဒီယာတွေကနေပြီးတော့အချက်အလက်ခိုင်လုံစွာနဲ့တင်ပြပြောဆိုတာတွေကိုတော့ကျွန်တော်တို့လက်ခံမှာဖြစ်တယ်။ကြိုဆိုမှာလည်းဖြစ်တယ်။အဲ့တော့လူတိုင်းမှာရှိတဲ့လွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာဖော်ထုတ်ခွင့်စားတဲ့ဥစ္စာတွေကိုတားဆီးလို့မရတဲ့ကိစ္စရတစ်ခုလို့ပဲကျွန်တော်ကတော့ပြောချင်ပါတယ်ဗျ
။ဒါပေမဲ့အမျိုးသားဒီမိုကရေစီအစိုးရလက်ထက်မှာလည်းသတင်းလွတ်လပ်ခွင့်ချိုးဖောက်ခံရတယ်လို့တချို့ကသုံးသပ်ခဲ့ကြတာကိုတွေ့ရပါတယ်။အတန်အဖွဲ့ရဲ့ပေါင်းချုပ်သုံးသပ်ချက်အရ2020မေလအထိလေးနှစ်တာကာလအတွင်းလွတ်လပ်စွာဖော်ပြခွင့်ကိုဥပဒေ73မျိုးနဲ့ဆွဲဆိုခဲ့တာတွေ့ရပါတယ်။အစိုးရဌာနကဖြစ်စေဝန်ထမ်းကဖြစ်စေဆွဲဆိုခဲ့တဲ့အမှုပေါင်း251မှုရှိခဲ့ပါလေ။အများဆုံးအသုံးပြုခဲ့တဲ့ဥပဒေကတော့ဆက်သွယ်ရေးဥပဒေပါ။ဒီချက်ကဘာကိုပြတယ်လဲဆိုရင်လွတ်လပ်စွာဖော်ပြခွင့်အခွင့်အရေးကိုပြည်သူတွေခံစားရရှိနိုင်ဖို့ဆိုတာလူအများကြိုက်ပါတီတရအာဏာရရေးထက်မကတာကိုပြသနေပါလေ။ဒီမိုကရေစီဟာလူအများကသူတဘောကြတဲ့သူကိုရွေးချယ်တာဖြစ်ပေမဲ့လူခွင့်ရေးတွေကိုလေးစားရင်းနဲ့ပြန်လည်ထိန်းချုပ်ပေးဖို့လိုတယ်ဆိုတဲ့အချက်ကိုလည်းပြသနေပါလေ။ဒါပေမဲ့တစ်ဖက်မှာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရင်ဆိုင်ခဲ့ရတဲ့ထူးခြားအခြေအနေတစ်ခုကလည်းရှိနေပြန်ပါတယ်။ဒါကတော့2008ဖွဲ့စည်းပုံအတွင်းကနေမြန်မာနိုင်ငံကိုဒီမိုကရေစီနိုင်ငံအဖြစ်ကူးပြောင်းနိုင်အောင်ကြိုးစားခဲ့ရတာပါ။2016ကနေ2020အထိစစ်တပ်ကလွတ်လပ်စွာဖော်ပြခွင့်နဲ့ဆက်နွယ်ပြီးဆွဲဆိုခဲ့တဲ့အမှုပေါင်းကလည်း52မှုရှိခဲ့ပါတယ်။တပ်မတော်ကိုဝေဖန်လို့ဖြစ်စေမိမိတို့ရဲ့ဆန္ဒကိုထုတ်ဖော်လို့ဖြစ်စေရဲကတရားဆွဲခဲ့တာပါ နောက်ရှိဖွဲ့စည်းပုံအရရတပ်ဖွဲ့ရဲ့မိခင်ဝန်ကြီးဌာနပြည်ရေးဝန်ကြီးဌာနဝန်ကြီးကိုတံပတော်ကာကွယ်ဦးစီးချုပ်ကခတ်ထားပါတယ်။တစ်ချိန်တည်းမှာပဲထောင်ကူအ60နှစ်ခုနှစ်ကစလို့အမျိုးသားဒီမိုကရေစီအစိုးရဟာစစ်တပ်နဲ့မပတ်သက်တဲ့ပထမဆုံးသောအရသာအစိုးရဖြစ်တယ်လို့ပထမဆုံးသောအစိုးရအတွေ့အကြုံကိုရယူရတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုအခြေအနေန ဘလူးများဆက်ဆက်နေမယ်လို့ဥအောင်မျိုးမင်းထင်ပါတယ်လဲ
ကျွန်တော်တို့ Federal Democracy နိုင်ငံကိုထူထောင်မယ်ဆိုတာအားလုံးယီမှန်းထားယီမှန်းချက်ဖြစ်ပါတယ်ဒါပေမဲ့တယောက်နဲ့တယောက်ဘာကြောင့် Federal ကိုတောင်းဆိုနေကြလဲဆိုတာကိုလွတ်လွတ်လပ်တင်ပြနိုင်တဲ့အခြေအနေမျိုးဖန်တီးပေးခဲ့တာမရှိခဲ့ဘူးဒါကြောင့်မလို့ Federal ဆိုရဲစကလုံးဆိုရဲကြားထဲမှာနေကျွန်တော်တို့အငင်းပွားနေကြတာနားလည်မှုမရှိတာအတိတ်ပဲကိုလွှဲမစွာဟိုကောက်ယူမှုတွေဖြစ်နေတာဒါကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တည်င်းများရပိုင်ခွင့်ကိုစနစ်တကျကန့်သက်ထားတဲ့အတွက်ကြောင့်မလို့ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အမှန်တကယ်ဟို Federal Democracy ကိုထူထောင်မှုအတွက်လှုပ်ဆောင်မယ်ဆိုရင်တိုင်းရင်းသားတွေကြားထဲမှာတယောက်ကိုတယောက်ကိုယ့်ရဲ့အယူအဆအမြင်တွေကိုလွတ်လွတ်လပ်လပ်ပေါ်ပြပြီးတော့အပြန်အလှန်လေးစားစွာနဲ့နားလည်နိုင်မှုအတွက်ကမဖြစ်မဖြစ်လိုအပ်ပါတယ်။တစ်ချိန်နဲ့မှာတင်ဖက်ဒရယ်နဲ့ပတ်သက်တဲ့အကြောင်းအရာတွေသင်ငန်းစာတွေဖြတ်သန်းမှုတွေနာကျင်မှုတွေဒါတွေကိုလည်းအားလုံးကသိရှိပြီးတော့အကောင်းဆုံးဖက်ဒရယ်စနစ်ကိုဘယ်လိုထူထောင်ကြမလဲအတိတ်ရဲ့သင်ငန်းစာတွေကိုအခြေခံပြီးအနာဂတ်ကိုဘယ်လိုမျိုးထူးဆစ်ကြမလဲဆိုတဲ့အကြောင်းအရာတွေကိုဖန်တီးနိုင်မှုကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တည်င်းများရရှိခွင့်မဖြစ်မနေလိုအပ်ပါတယ်။ဒါကကျွန်တော်ရကိုရရမယ့်အခြေအနေမျိုးဖြစ်ပါလိမ့်မယ်ဗျ
။ဥရောပမျိုးပင်တင်ပြသွားတဲ့အတိုင်းပါပဲ။နိုဘယ်ဆုချင်းမြေကော်မတီကပြောသလိုပြည်သူလူထုရဲ့လွတ်လပ်စွာဖော်ပြခွင့်ကိုလေးစားမှသာမြန်မာနိုင်ငံကိုဒီမိုကရေစီနဲ့ငြိမ်းချမ်းတဲ့နိုင်ငံတစ်နိုင်ငံအဖြစ်ထူထောင်လို့ရနိုင်မှာဖြစ်ပါတယ်ခင်ဗျာ။
ဥတ္တမောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီနဲ့လူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတခါတော့စနေညစကပိုင်းအစီအစဉ်ကိုအလဲပေးကြပါတယ်နယူးဒေါ်လာရေးရန်ပုံငွေအတွက်အမေရိကန်ဒေါ်လာတန်တဝက်နီးပါးရှာဖွေနိုင်ခဲ့တဲ့တကူတော်ဖြောပြပွဲတွေမှာအမေရိကန်ရောက်မြန်မာပြည်ပွားပရိသတ်တွေရဲ့အမိမိအတွက်ကူညီလိုစိတ်နဲ့နယူးဒေါ်လာရေးခံစားချက်တွေအပြင်းထန်ဖြစ်ပေါ်နေတာတွေ့ရတယ်လို့ဆိုတော့ဆောင်းလိုင်းက VOA ကိုပြောပါရယ်နိုင်ငံကျော်ဂီတအနုပညာရှင်ဆောင်းလိုင်းရဲ့အမေရိကန်မျိုးပေါင်း၁၀မျိုးမှာတီးဆိုဖျော်ဖြေခဲ့တဲ့အတွေ့အကြုံတွေကိုမေရီလန်းပြည်နယ်ရောက်ရှိနေကမိုင်းရင်နိုင်ကတွေ့ဆုံမေးမြန်းထားပါရယ်ဗျာ
ကဆောင်းလိုင်းအခုဆိုရင်ဒီအမေရိကန်ပြည်ထောင်စုမှာဒီတကူတော်ဖျော်ဖြေပွဲလဲပြုလုပ်ပြီးတော့ပေါ့နော်ဒီငွေဦးတော်လှန်ရေးရန်ပုံငွေအတွက်ဆိုပြီးတော့လှည့်လည်ပြီးတော့ဖျော်ဖြေနေတဲ့အခါမှာတော်တော်လေးလဲဟိုပရိသတ်တွေရဲ့အားပေးမှုနောက်ရန်ပုံငွေရှာဖွေမှုအပိုင်းမှာလဲတော်တော်လေးထိရောက်တာတွေပေါ့နော်အဲ့ဒါမျိုးကြီးလဲကြားရတဲ့ခါကျတော့အခုဒီရန်ပုံငွေရှာဖွေမှုဟာဘလောက်ထိဟိုထိရောက်မှုရှိလာလဲရှင
်လောလောဆယ်ငွေကြီးပဲပြောရင်တော့ဒေါ်လာ4သိန်းကျော်သွားပြီပေါ့လေအတိအကျနေပါဆိုရင်တော့4သိန်းလေသိန်း2000လောက်ရှိပြီပေါ့ဆိုတော့ကျွန်တော်ဒီနောက်နှစ်မြို့ကြံသေးတယ်ဆိုတော့5သိန်းလောက် half a million လောက်တော့မှန်းတာပေါ့ဒါငွေပေါ့လေအမ်တခြားသောစိတ်အားပံ့ပိုးမှုပြည်ပမှာရှိတဲ့ပြည်သူပြည်သားများအတွက်ပေါ့နော်ဒီစစ်မိတ်ဆာတွေအဖြစ်နေခံနေရတဲ့ပြည်သူပြည်သားများအတွက်စိတ်ခွန်အားပေးနိုင်တာကတော့ဒါကတော့တိုင်းတာလို့မရဘူးပေါ့တံပိုးဖြတ်လို့မရဘူးကျွန်တော်တို့လှူရှားမှုလေးတွေကအားဖြစ်စီတယ်ပေါ့ဗျာဆိုတော့ကျွန်တော်တို့ဒီနှစ်ချက်အကျိုးရှိတယ်လို့မြင်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီလိုရှာဖွေတဲ့အခါမှာရမုံငွေရှာဖွေတဲ့အခါမှာရောဟိုလူတန်းမဲ့အနေဟိုနေရာတွေကိုပေါ့ပေါ့နော်ဘလို့ရောက်အောင်ဒီလူတန်းငယ်ငွေတွေရောပေါ့နော်ဒီအမေရိကန်လိုနေရာမှာဒီရမုံငွေရှာဖွေတဲ့ရလာတဲ့အလူငွေတွေကိုဘလို့လူတန်းလဲရှင
်ဒီမြို့အသီးသီးရဲ့ organizers တွေခေါင်းဆောင်တွေရဲ့ဆုံးဖြတ်ချက်ပါပဲကျွန်တော်ကတော့ဒီငွေကြေးကိုကင်တွယ်စီမံခြင်းမရှိပါဘူးအဲ့တော့သူတို့ခေါင်းဆောင်တွေကိုစီမံခန့်ခွဲစီတဲ့အခါဘာအားတာလဲဆိုတော့ဒီအနေနဲ့အရရကိုရောက်ရှိသွားမှာဖြစ်ပါတယ်ဥပမာအားဖြင့်ကျွန်တော်နောက်ဆုံးသွားမဲ့ Dallas ပွဲဆိုရင်ချင်းတိုင်းသားတွေကပဲဥဆောင်ကြပြီးတော့ချင်းတိုင်းသားတွေအများကြီးလာကြည့်မှာပါအဲ့ဒီခါသူတို့ဒီရည်ဝဲတာကချင်းပြည်နယ်အတွက်အများဆုံးရည်ဝဲကြပါလိမ့်မယ်အလူငွေရပေါ့နော်အဲရမုံရလာရမုံကိုလူတာမို့အဲတချို့ကြတော့လေကချင်ပြည်နယ်ကိုလှူဒါန်းမှာပေါ့တချို့ကကရင်ပြည်နယ်ကိုလှူဒါန်းမှာပေါ့ဆိုတော့နောက်တချို့ပမာလူမျိုးစုတွေ ဒုက္ခရောက်နေတဲ့ပမာတွေအတွက်လည်းပါမှာပေါ့ဆိုတော့ဒီအမျိုးမျိုးအနေနဲ့အသေးသေးမှရှိတဲ့ခေါင်းဆောင်တွေကဒီလိုသူတို့စိတ်ကြိုက်စီမံခံဝဲလိုက်တဲ့အခါကျတော့ငွေရတနေရာတည်းကိုပဲမရောက်သွားပဲနဲ့ဒီအမျိုးမျိုးအနေနဲ့တိုင်းကအဆုံဆုံးရှိရောက်သွားမှာဖြစ်တဲ့အတွက်ကြောင့်ဒါလည်းအကျိုးရှိမယ်လို့ကျွန်တော်မျှော်လင့်ပါတယ်
ဟုတ်ကဲ့အဲ့လိုပေါ့နော်ဒီကြီးနေအသီးသီးမှာပေါ့နော်ပြိသက်အသီးသီးကိုဖြောပြရတယ်ထိတွေ့ရတဲ့အခါမှာဒီပြိသက်တွေရဲ့တုံ့ပြန်မှုနဲ့ပေါ့နော်ဒီကြီးနေတွေအလိုက်ပေါ့နော်ဘလို့ကွာခြားမှုတွေရောရှိ
ရှိပါတယ်သူကဒီအများစုကတော့ပမာလူမျိုးတွေလာကြည့်ကြပြီးတော့ရန်ဖန်ရန်ခါလေးတိုင်းရင်းသားတွေထဲမှာကချင်တွေချင်းတွေကရင်တွေကြရားတွေပေါ့နော်ကရင်တွေလာပါတယ်ထူးထူးခြားခြားအနေနဲ့တော့ယူတီကာမျိုးလေးမှာမွတ်စလင်ဘာသာဝင်တွေခရစ်ယာန်ဘာသာဝင်တွေနောက်ရခိုင်လူမျိုးတွေအားဆလာကြည့်သွားပါတယ်ဆိုတော့ဒီအမေရိကန်ပြည်ထောင်စုကြီးကလည်းတည်တဲ့အတိုင်းအပြည်ပြည်အနေနဲ့အများကြီးအခြေပြန့်ကြီးဆိုတော့ရောက်နေတဲ့တိုင်းသားတွေလည်းအများကြီးပဲလीဆိုတော့တော်တော်များများနဲ့တော့ထိတွေ့ရပါတယ်ဒါပေမဲ့ဝန်ခံရရင်အဓိကအားပေးတာတော့ဗမာလူမျိုးတွေများပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ကိုဆောင်းနိုင်ကအရင်တုန်းကလေအမေရိကန်ပြည်ထောင်စုမှာဒီလိုတကူတော်ဖျော်ဖြေပွဲတွေနောက်ရမုံဝေရှာဖွေပွဲမျိုးပေါ့နော်အလားတူပုံစံမျိုးလေးတွေလုပ်ခဲ့တာမျိုးတွေရှိပါတယ်ဒါဒေါက်ဆန်းစုကြည်အရတအစိုးရလက်ထက်ဒါမှမဟုတ်မတိုင်ခင်ပေါ့လေအဲ့ဒါမျိုးတွေလုပ်တော့အခုဒီတစ်ခေါက်ဒီနှွေဦးတော်လှန်ရေးရမုံဝေရှာဖွေပွဲနဲ့အရင်တုန်းကဒီလုပ်ခဲ့တဲ့ပုံစံမျိုးတွေရောကွာခြားမှုတွေရှိတာဖြစ
်အရင်တုန်းကတော့ဗျာဟိုဒီလုပ်ခဲ့တာပါလေးတွေကျိုးရှိလဲဆိုတော့ကျွန်တော်မျိုးလေးမှာအဆက်အသွယ်ကြီးရကျင်ပါပေးမယ်မိတ်ဆွေလေး။နောက်ကျွန်တော်ပွဲကိုလာကြည့်တယ်။ကြည့်ဖို့စရာထက်တာနဲ့ပြိတ္တကျွန်တော်စူးစီးနိုင်ခဲ့တာပေါ့။အထူးသဖြင့်အမေရိကန်ပြည်ထောင်စုမှာလည်းမကပါဘူး။ကျွန်တော်ရဲ့အမေရိကန်ပြိတ္တတွေဩစတြေးလျနဲ့စင်ကာပူမှာလည်းတော်တော်များရတယ်ဗျ။အဲ့တော့ဒါကကျွန်တော်လူစုထားနိုင်ခဲ့တယ်လို့ဆိုလိုတာပေါ့။အခုတစ်ခေါက်တီးဆိုဖြောပြတော့ငွေဦးဒေါ်လာရေးအတွက်ခန်းစားချက်ကလည်းရှိနေတယ်။နောက်အမေရိကန်ပြည်ထောင်စုမှာရောက်နေတဲ့မြန်မာပြည်ပွားတွေအနေနဲ့မြန်မာပြည်ကိုကူညီလို့စိတ်အပြင်းထန်ဖြစ်ပေါ်နေတာဖြစ်တဲ့အတွက်ကြောင့်စုပြီးသားလူတွေရဲ့နောက်ထပ်ရောက်လာတဲ့ပြည်သက်တွေစုပေါင်းပြီးနောက်သူတို့ရောလို့ဆက်ရှိနေတဲ့စေတနာနဲ့စုပေါင်းလိုက်တဲ့အခါရမုံငွေရတော့တချို့တွေမျောလင့်တာထက်တော့ပိုပြီးတော့ရတယ်ပွဲတွေကတချို့တွေမျောလင့်တာထက်တော့ပိုပြီးအောင်မြင်ခဲ့တာပေါ့ဗျာဒီလိုလေးတော့ပြောလို့ရပါဒါကအခုဒီပွဲတစ်ခုတည်းကိုကျွန်တော်တို့တွက်လို့မရဘူးအရင်ကလုတ်ခဲ့တဲ့လုတ်ခဲ့သမျှအလုတ်တည်းအကျိုးဆက်အဖြစ်ယနေ့ထိတိုင်လာခံစားရတယ်အစင်ဆက်လုပ်ခဲ့သမျှဒီနေ့ထိလာခံစားရတယ်ဆိုတာပေါ်လွင်နေပေါ့လေ
ဟုတ်ကဲ့အဲ့တော့ပြိသက်တွေကအားပေးတဲ့နေရာမှာကိုဆောင်းလိုင်ကတကယ်တမ်းဗမာပြည်မှာဆိုရင်ဟိုပါပေါ့နော်နာမည်ကြီးဒါအမှုပညာရှင်တဦးဖြစ်တယ်ဆိုတဲ့အခါကျတော့သူတို့လာပြီးတော့အားပေးတဲ့အပိုင်းမှာဒီလိုဒါအခုနေဦးတော်လှန်ရေးအတွက်လာကိုယ့်ရဲ့ဒီကိုရက်တည်တဲ့ဒီအမှုပညာရှင်တယောက်အနေနဲ့သူတို့အားပေးတာမျိုးလားပေါ့နော်အဲ့ဒါမျိုးကိုဘယ်လိုမျိုးတွေ့ရလဲ
ဒီနေရာမှာအပိုင်းလေးတွေခွဲပြောရမှာပေါ့ဗျာနံပါတ်1ကတော့ကျွန်တော်အမှုပညာတသက်ကိုအားပေးတဲ့ပြည်သက်တွေလည်းပါပါတယ်ຫນွေဦးတော်လိုင်းရေးမှာကျွန်တော်တို့လှူဆောင်ချက်ကလေးတွေကိုအားပေးခြင်းလို့အခုကြာမှလာအားပေးတဲ့လူတွေလည်းရှိပါတယ်ဆိုတော့ဘယ်လိုခွဲပြောရမလဲနောက်တတိယတစ်ချက်အရေးကြီးဆုံးကဒါလေးတွေကယနေ့ကျွန်တော်တို့ဖြတ်သန်းရတဲ့ဖြစ်ပေါ်လာတဲ့ဟိုဟာတွေပေါ့နော်အောင်မြင်မှုလေးတွေကိုပြောရမှာဒါတွေကကျွန်တော်တို့မနေ့ကတိစောက်ထားတာမဟုတ်ပါဘူးနှစ်ပေါင်းများစွာကျွန်တော်တိစောက်ထားပြီးတော့လေ့လာစီကူထားတဲ့အမှုပညာနဲ့နောက်ဒီလို stage 30ခုလောက်အပတ်တိုင်းသွားတချင်းပုတ်340ဆိုစင်ပေါ်မှာကျွန်တော်မတ်တပ်5နာရီရပါတယ်ဆိုတော့ဒါတွေကကျွန်တော်တစ်သလုံးအားကစားသမားပေါ်နဲ့တိစောက်ခဲ့တဲ့ကိစ္စတွေဆိုဒီအချက်လက်ဒီအားလုံးပြိသက်ကလည်းတချင်းကြိုက်တဲ့ပြိသက်ရှိတယ်နိုင်ငံရေးလောလောဆယ်ရေးချိန်မြင့်နေလို့နိုင်ငံရေးတန်ရှင်ပေါ့တဲမာမှုတွေဖြစ်လို့နိုင်ငံရေးအတွက်အားပေးခြင်းနဲ့ပြိသက်ရှိတယ်။နောက်ကျွန်တော်ကိုယ်တိုင်လည်းတတလုံးစီးပူးလှုပ်ရှားယုံကံလာသမျှဟာဒီအကျိုးဆက်၃ခုပေါင်းလိုက်တော့မှအခုအခြေအနေကိုရောက်တာပေါ့ခင်ဗျာ
။ဟုတ်ကဲ့။အဲ့တော့ဒီလိုတကောတော့ဖြောပြေတည်ဆူတဲ့အခါမှာဟိုကိုဆောင်းလိုင်ကိုယ်တိုင်လည်းဒါပြောဆိုထားရှိပါတယ်အခက်ခဲတွေပေါ့နော်အခုလိုအမေရိကန်ပြည်ထောင်စုမှာအထူးသဖြင့်ဟိုကိုက်ရောဂါနဲ့လည်းရင်ဆိုင်နေရတဲ့ခါကျတော့အဲ့မှာအဓိကကိုဆောင်းလိုင်ဟိုအဲ့လိုဖြောပြေပွဲတွေပြီးနေအနှက်အမေရိကန်ပြည်ထောင်စုနဲ့သွားတဲ့အချိန်မှာအဓိကအခက်ခဲကဘာလဲရှင
်အဓိကအခက်ခဲကတော့ဗျာကျွန်တော်တို့ဒီမြို့အသီးသီးမှာရှိတယ် organizers တွေနဲ့လူပေါင်းများစွာနဲ့ညှိနှိုင်းရတယ်ကိစ္စပြအခက်ခဲဆုံးပါပဲ။လေမြန်စီးရတာကလည်းကိုဗစ်ကြောင့်အခုအမေရိကန်လေဆိပ်တွေကလည်းပ ခီးသွားတယ်နဲ့တင်းချမ်းတိုက်အများများတာပဲဒါလည်းကျွန်တော်သိတော့ဆိုရင်ထိတ်လန့်မှုမရှိပါဘူးเนาะဒါကျွန်တော်တိုင်းပြည်အတွက်ကျွန်တော်လုပ်တာပဲတော့ကိုဗစ်ကူးမယ်ဆိုလဲဘာတတ်နိုင်မှာလဲကျွန်တော်ဆက်လုပ်ပါမှာပဲဆိုရင်စိတ်မရှိဘူးတခြားကျွန်တော်တီးဆိုဖြောပြတဲ့ရံမုံကြီးရှာတဲ့စင်ဘောကခုန9နိုင်6နိုင်လှူရှာရုံးကန်တဲ့ခန္ဓာကိုလည်းကျွန်တော်ဆိုရင်စိတ်မရှိဘူးကျွန်တော်ရဲ့အဓိကအခက်ခဲကတော့ဒီမြို့ဆယ်မြို့ရိုးရိုးလေးရှင်းအောင်ပြောရရင်တော့လူဆယ်မျိုးနဲ့ကျွန်တော်ညှိရတယ်လို့ဖြစ်တယ်ဗျာ။ဟိုစိတ်ဒီဟိုမျိုးနံပါတ်1ကလူဥဆောင်ကျင်းပါတဲ့လူတွေရဲ့စိတ်နဲ့စိတ်ထားတပုံစံမျိုးနံပါတ်2ရောက်တော့နောက်တပုံစံသူတို့ဖြစ်ချင်တဲ့ဆန္ဒလေးတွေရှိတယ်။ဆိုတော့ဒါတွေကိုညှိနိုင်ရတဲ့အချိန်မှာအခက်ခဲဆုံးလို့ထင်ပါတယ်။အားလုံးအဆင်ပြေအောင်လေဟိုညှိရတယ်ဆိုတော့အဲ့အဲ့ဒါအခက်ခဲဆုံးကဏ္ဍပါပဲ။ကျွန်တော်တော့ကျွန်တော်အတွက်အခက်ခဲပင်ပန်းတယ်ပေါ့ဗျ။အဲမန္နာဒီတော့ရှိတာကျန်တာတော့ဒီညှိနှိုင်းရတာအခက်အခဲဆုံးပဲစကားတွေအရင်ပြောရတယ်ဗျဘာလို့လဲဆိုတော့ပွဲမစကျင်းပါရင် intro ကဘာလုပ်မလဲပွဲအလဲမှာဘာလုပ်မလဲတော့ကျွန်တော်တို့အခုလုပ်နေတဲ့ option စေးပါတယ်လေးလံတင်ပွဲလေးပါဒီမှာဘာလုပ်ပစ္စည်းရွေးတာအစကျွန်တော်မပတ်သက်လို့မရအောင်ဖြစ်တယ်ပထမမျိုးမှာ option စေးအောင်မြင်တော့ဒုတိယမျိုးကလူကသူက option လုပ်ချင်တယ်သူကလည်းဘာလို့လဲဆိုတော့သူမျိုးမှာလည်းရမုံမများများရချင်အဲ့တော့ auction ဆိုတဲ့ဘောကကျွန်တော်ရှင်းပြရတယ်ရှိသမျှပစ္စည်းကိုအစမတင်ထားတာပေါ့တန်ဖိုးရှိမယ်လို့ယူဆတယ်เนาะကျွန်တော်တို့ဒီ limited ဖြစ်မယ်အဲပစ္စည်းမျိုးเนาะကျွန်တော်အတုံးဆောင်လေးဖြစ်မယ်အဲဒေါအောင်စန်းစုကြည်ပကြီကားလိုမျိုးကိုလည်းကောင်းကောင်းဆွဲထားတာမျိုးဖြစ်မယ်เนาะကျွန်တော်တို့အတုံးပြုတဲ့ guitar လေးဖြစ်မယ်ဆိုတော့ဒါမျိုးမှဟိုပရိသတ်ကစိတ်ဝင်စားမယ်တွေ့ရ item စီ15မျိုးတော့စမတင်ထားလို့မရဘူးပေါ့ဒီကိစ္စအစဝင်ပါရတယ်ဗျာကျွန်တော်ပြောချင်တာနောက်ဆုံးပွဲကိုဘယ်လိုသိမ်းမလဲနောက်တချို့မျိုးတွေရောဝါသနာရှင်လေးတွေရှိတယ်အဲသူတို့ဆိုချင်တီးချင်တဲ့ကိစ္စလေးတွေရှိတယ်ဒါတွေဆိုရင်တော်တော်လေးညှိနှိုင်းယူရတယ်တခါလေတချို့ဆိုရင်ကျွန်တော်မကောင်းမြင်တာလေးတွေတောင်ရှိမနေ့ညလည်းစင်ပေါ်မှာအလုံးတွေ့လိုက်မှာပေါ့နော်မိုင်းကျင်တို့လည်းပစ္စည်းတွေကတင်းကျပ်တိုက်ပြည့်နေတယ်ဗျလေဒါဝါသနာရှင်တွေသူတို့ရဲ့ transit တွေတခြားတွေထပ်တင်းကျင်နေဆိုရင်ဒါအစိမ်းမပြေနိုင်ဘူးဒါတွေညှိတဲ့အခါကျတော့တချို့ကကျွန်တော်ကဘေးမဆိုချင်ဘူးလို့ထင်သွားတယ်။ယူဆရတဲ့လူတွေအမြင်ကျင်းတဲ့လူတွေလည်းရှိတာပေါ့။အဲတော့မြို့မြို့အနေနဲ့မှဒီညှိနှိုင်းတဲ့အခါတော်တော်အခက်အခဲရှိခဲ့ပါတယ
်။ဟုတ်ကဲ့။အဲတော့အခုဒီကိုဆောင်းလိုက်အခုဖြောပြတဲ့အခါမှာဒီလိုအဓိကလည်းနိုင်ငံရေးရောတော်လှန်ရေးအတွက်လည်းဖြစ်နေတဲ့အပိုင်းပေါ့နော်။တစ်ဖက်မှာလည်းဒီဘက်အမေရိကန်ပြည်ထောင်စုမှရှိတဲ့ဒီတိုင်းသားတွေမြန်မာတွေအားလုံးကလည်းသူတို့ပါဝင်ပြီးတော့လာရောက်အားပေးတာတွေလှူဒန်းတာတွေရှိတဲ့အခါကျတော့တခုနဲ့တခုကချိတ်ဆက်နေရပါတော့။အခုဆိုရင်ဒါမြန်မာနိုင်ငံမှာဒီမိုကရေစီရရှိရေးဆရာနာရှင်စနစ်ပေါ့နော်။ဖြတ်သိမ်းရေးဆိုတဲ့ဒီလိုလှုပ်ရှားမှုအတွက်ကိုအခုကိုဆောင်းလိုက်ရဲ့ဖြောပြပွဲအစီအစဉ်တွေဒီရန်ပုံငွေပွဲအစီအစဉ်တွေကဘယ်လောက်ထိထိရောက်မှုရှိမယ်လို့ညွှန်လင်းနေရှင့
်။ကျွန်တော်တို့ကတော့ဖေဖော်ဝါရီလ1ရက်နေ့တည်းကစပြီးတော့လှုပ်ရှားမှုတချို့လုပ်တာပေါ့ဗျာနော်။ကျွန်တော်အနေနဲ့ကတော့နိုင်ငံရေးတကြွလှုပ်ရှားအားပေးကူညီသူတယောက်ပဲဖြစ်ပါတယ်။ဘာမှတော့မဟုတ်ပါဘူး။အမှုပြည်နာသမားပေါ့ဗျာ။ဆိုတော့ဒီဝါနေ့ကကျွန်တော်လှုပ်လာတယ်။လှုပ်လာတော့ဒီအမေရိကန်ပြည်ထောင်စုမှာရှိတဲ့ဗမာပြည်ဘွားများနဲ့တကွပြည်တွင်းကမြန်မာပြည်သားများပါအားလုံးကျွန်တော်ဘာလုပ်နေလဲဆိုတော့တချို့ကြားကြသိကြတာပေါ့ဗျာ။အဲသိကြတော့ကျွန်တော်အခုထက်ထီကျွန်တော်တို့မရမနာဆက်ပြီးဒီလိုစူးစမ်းပေးနေတယ်ဆိုတာကိုပြည်တွင်းကပြည်သူလူထုကဒီအလူငွေကိုလည်းစောင့်ကြည့်တယ်သူတို့အားတက်တာပေါ့နော်သူတို့ကျွန်တော်တို့သူတို့မျှော်လင့်ထားတာလည်းပူရတယ်ကျွန်တော်ခုနပြောတဲ့စကားပါပဲဒါငွေကြီးပိုင်းရမုံငွေပိုင်းပေါ့နံပါတ်2ကျွန်တော်တို့တွေသူတို့မေးမထားဘူးပြစ်မထားဘူးကျွန်တော်ပွဲတွေလာကြည့်တယ်ဆိုတာစောင်းလိုင်းအောင်ကြည့်တာပါသလိုတကယ်တမ်းတော့မျိုးတော်လာရေးအတွက်ပံ့ပိုးမယ်ဆိုတဲ့ပြပရောက်မြန်မာပြည်ပွားများရဲ့စေတနာမေတ္တာကရုဏာလေးလို့ပါတာပေါ့နော်ဒီသတင်းစကားတွေပြည်တွင်းမှာဒီစိတ်ဆင်းရဲပူဆင်းရဲဖြစ်နေတဲ့ပြည်သူလူထုကကြားသိတဲ့အခါကျတော့ဘာပဲပြောပြောကျွန်တော်တခါပြောခဲ့တယ်လို့သူတို့မလှုပ်နိုင်တဲ့အချိန်မှာကျွန်တော်လှုပ်ပြီးတယ်သူတို့ကြက်တဲတဲ့အချိန်မှာကျွန်တော်တို့ရံမုံငွေရှာတယ်ဆိုတော့အားရှိစေကျွန်တော်ရဲ့အဓိကရည်ရွယ်ချက်ကတော့ဒါပါပဲသူတို့ရဲ့စိတ်ဓာတ်ခွန်အားပါပဲခဏခဏရှင်းပြလို့ဥမာကျွန်တော်အခု half a million ရတယ်ဆိုဦးတော့ဟဲ့လားမြန်မာပြည်ကဒိဋ္ဌိကျတတိကြီးဖြစ်ဖြစ်အမေရိကကဒိဋ္ဌိကျတတိကြီးဖြစ်ဖြစ်သူတထိုင်နေတယောက်တည်း check တစ်ခုနဲ့လှူလိုက်လို့ရတယ်ပမာဏနည်းနည်းလေးသာလင်းဖြစ်ပါဒါကြောင့်ငွေကြီးပမာဏဟာဒီကျွန်တော်ရဲ့အဓိကရည်ရွယ်ချက်ထဲမှာမပါပါဘူးခုနစိတ်ဓာတ်ခွန်အားတို့တွေလှုပ်ကြရမယ်တို့တွေ ပြပလူတွေကပို့လို့ကြအောင်ကျွန်တော်တို့ကလွတ်လပ်လွတ်မြောက်တော့เนาะကျွန်တော်တို့ကုညီရမယ်ဆိုရင်စိတ်အဲဒီစိတ်ကိုလေအားလုံးလည်းဒါတွေပို့ပြီးတော့ကျိုးကျွန်တော်စုံနေနှိုးစော်တာပဲလေအခု900လူတွေဆိုင်ကျွန်တော်ဟာဘာလို့900မလူနိုင်တာလေနှိုးစော်တာပေါ့เนาะလူတွေကိုလိုက်ပြီးတော့ဒီဘက်မှာလည်းနှိုးစော်ပေးနိုင်တယ်ပြည်တွင်းမှာလည်းစိတ်ဓာတ်တက်ကြွလာအောင်လုပ်နိုင်တယ်အဓိကတော့ကျွန်တော်တို့ကတော့နိုင်ငံရေးစကားမျိုးနဲ့ပြောရင်တော့စိတ်ဓာတ်ဆက်စည်ရေးခေါ်မလားဒါမျိုးတွေကျွန်တော်ကလို့တာပေါ့ရေးတဲ့သချင်းတွေမှာဆိုလဲဒါမျိုးတွေထည့်ရေးတာပေါ့ဗျာဟုတ်ကျွန်တော်အဓိကရွေးချက်ပါဟုတ
်ကဲ့နောက်ဆုံးအနေနဲ့ကတော့အခုလို American ပြည်ထောင်စုမှာဒီဖြောပြေပွဲတွေရန်ပုံပွဲအစီအစဉ်တွေကိုကြည့်ကြရအောင်တခြားနိုင်ငံတွေရောပွားရောက်ဖြောပြေဖို့ညာအစီအစဉ်ရှိလားစဉ်းစားထားတာမျိုးရှိလားရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီစစ်မိတ်ဆာတွေအာဏာသိမ်းလိုက်တဲ့အချိန်ကကျွန်တော်တို့ဘက်မှာကန်ဆိုးစီတာပန်ဒမစ်ကြီးရှိပန်ဒမစ်ကြီးတာမရှိရင်ကျွန်တော်တို့တော်လန်ကြီးဟာပုံမထိရောက်ပြီးတော့ကျွန်တော်တို့လှုပ်ရှားမှုကျွန်တော်လှုပ်ရှားမှုအပါအဝင်ပေါ့။ဟိုကျွန်တော်ဩစတြေးလျတော့ဆုံးမယ်စင်ကာပူတော့ဆုံးမယ်တို့ကျွန်တော်နော်။နောက်အင်္ဂလန်ကကမ်းလှမ်းတာရှိတယ်။အဒါတွေကိုလိုက်ဆုံးမယ်တရားလူသားတွေနဲ့ကျွန်တော်တို့တွေ့ကြဆုံးကြဆွေးနွေးကြမြန်မာအရေးကိုကျွန်တော်တို့ကလင်ခီးစင်နဲ့ဖြစ်ဖြစ်ဘလို့ဖြစ်ဖြစ်လွတ်လွတ်လပ်လပ်သွားလာလှုပ်ရှားပြီးကျွန်တော်တို့ကတော်တော်ကိုတော်လန်ကြီးအတွက်ပါဝင်ဆင်နွှဲလှုပ်ရှားနိုင်စွာရှိမှာဖြစ်တယ်လေအကယ်၍ pandemic ကြီးမရှိpandemic ကြီးရှိနေတော့ကျွန်တော်တို့ရဲ့ movement limit ဖြစ်သွားတာပေါ့ကျွန်တော်ကိုယ်တိုင်ကလောလောဆယ် still မြန်မာနိုင်ငံသားပဲကျွန်တော် green card holder ပဲဖြစ်တယ် pass visa ရှောက်ရမယ်ဒီကြားလဲ pandemic ကြီးဖြစ်နေတော့ quarantine တွေဝင်ရမယ်ဆိုရင်တွားတယ်ဘာလို့မလုပ်နိုင်တော့စင်ကာပူလိုဟာမျိုးဆိုရင်ခုလောလောဆယ်ပမာပြီး passport နဲ့ဆိုရင် pandemic လည်းဖြစ်နေတော့ခဏတော့ဖန်ထားတယ်လို့ကျွန်တော်ကြားတယ်เนาะဒါဆိုတော့ကျွန်တော်တို့လှုပ်ရှားတာအခက်အခဲတွေရှိတယ်ဗျာအခက်အခဲတွေရှိနေတော့ဒါကျွန်တော်တို့ပန်ဒမစ်ကြောင့်ဖြစ်သွားတယ်ဖြစ်ရတဲ့အားနည်းချက်ပေါ့ဒါသာမရှိရင်တော့အနေနဲ့ရရနောက်ဆုံးထိုင်းနိုင်ငံနဲ့ဇက်လောက်ဒီကျွန်တော်တို့သွားသင့်တယ်လို့ကျွန်တော်ယူဆတာပေါ့နော်မဲဆောက်ဘက်လောက်ဒီကျွန်တော်သွားသင့်တယ်အဲ့ဒီချာမှာကျွန်တော်တို့ဒီတော်တွင်းအောင်ရောက်ရှိနေတယ်စစ်ဘေးရှောင်တချို့ရှိမယ်သူတို့လည်းကျွန်တော်အားပေးဖို့လိုတယ်တော်လှန်မှုရောက်နေတဲ့လူငယ်တွေလည်းရှိသူတို့လည်းအားပေးဖို့လိုအဲ့ဒီအထိကျွန်တော်တို့သွားသင့်ကြတယ်အမေရိကလိုတိတ်လွမြောက်တဲ့နေမြေမှာပဲတချို့အလုပ်ကလေးတွေလုပ်နေုံနဲ့ထိရောက်တယ်လို့ကျွန်တော်တကယ်ကျွန်တော်အတွင်းစိတ်ကတော့မယူဆတာဘူးအဲ့နားလောက်ထိကတ်သွားခြင်းပဲဟိုမြန်မာပြည်ထက်ပြန်ဝင်သွားလို့မရသေးရင်တော့လေစိတ်တန်းလေကျွန်တော်စိတ်ကိုစိတ်တန်းလေ
ကျေးဇူးများကြီးတင်ပါတယ်ကစားအောင်ပါကဲ့ကစားအောင်ပါ
မင်းညနေဆွေးနွေးတင်ဆက်တဲ့စနေညသကပိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လက်ချင်ညာပေးမှာဖြစ်ပါတယ်ဗျာ
အော်တိုဘလနော်ဆုံးဘက်မှာကျင်းပဖို့စီစဉ်ထားတဲ့ရှီတောင်ရှာနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးအတွက်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုဖိတ်ကြားမှာမဟုတ်ဘဲနိုင်ငံရေးခန္ဓာကမဟုတ်တဲ့ကိုယ်စားလှယ်တူကိုဖိတ်မယ်လို့အာဆီယံရဲ့လက်ရှိလက်ချောက်ကထဘရူနိုင်းနိုင်ငံရဲ့ဒီနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တောက်ကြောင်နေနောက်မင်္ဂလာလုပ်တဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့ရေးပေါ်အစည်းအဝေးတွင်အဲ့လိုဆုံးဖြတ်ခဲ့တာကိုအာဆီယံဥက္ကဋ္ဌကဒီကနေ့မှတရားဝင်ထုတ်ပြန်ကြေညာတာဖြစ်ပါတယ်။မြန်မာရေးအပါအဝင်နိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေမှာဘာမှမပြောမဆိုပဲခက်မစိတ်နေတာဟာကြံရပါဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။အမေရိကန်နိုင်ငံကွန်နက်တီကတ်တက္ကသိုလ်ကလူခွင့်ရေးဌာနမှာသမ္မတဂျိုးဘိုင်ဒန်ကတောက်ကြံနေမိန့်ခွန်းပြောတဲ့အထက်ထည့်ပြောသွားတာပါ။စစ်ကောင်စီကဖမ်းထားတာ9လနီးပါးရှိပြီဖြစ်တဲ့အမေရိကန်သတင်းသမားဒန်နီဖန်စတာဟာအရင်ကသူလုတ်ခဲ့ဘူးတဲ့မြန်မာနိုင်ငံသတင်းဌာနရဲ့သတင်းဖော်ပြမှုတွေနဲ့ဆက်ဆက်ပြီးတရားစွဲဆိုခံထားရတာဖြစ်တဲ့အကြောင်းသူ့ရှေ့နေကပြောတယ်လို့ AP သတင်းတပုတ်မှာရေးထားပါတယ်။ဒီကနေ့မြန်မာနိုင်ငံမှာကိုဗစ်ရောဂါပိုးကူးစက်သူ1205ဦးသေဆုံးသူ32ဦးရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးတော့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အသံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ်။ View American အသံရဲ့စနေညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you.